Welcome to the Voice of America in Burmese.
ဒီနေ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်းပြကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ3ရက်တောက်ကြနေမနေ့ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလွန်မီတာ3049နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒင်းနေကိုကိုစောမိုးကျော်နဲ့တူပြောပြမှာပါဒီမိနစ်နားဆင်ရမယ့်ဒင်းနေမှာတော့အမေရိကန်ကိုလာမဲ့ခီးသွားတွေကိုကိုဗစ်ရောဂါပိုးစမ်းသပ်စစ်ဆေးမှုတွေတိုးမြင့်မှုသမရဂျိုးဘိုင်ဒန်ကြေညာလိုက်တဲ့တင်းရန်ကုန်တိုင်းအတွင်းကျူးကျော်ရင်ရာတွေကိုရှင်းလင်းဖယ်ရှားနေတဲ့အစီအစဉ်ကိုချက်ချင်းရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအရာရှိတွေတောင်းဆိုလိုက်တဲ့တင်းစတဲ့တင်းတွေပါဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတင်းတွေကိုကြားကြရမှာပ
ါ Okay ပါခင်ဗျာအဲ့လိုထိတ်တန့်ရောက်တင်းတွေကြေညာပြီးကြားပြီးနေတွင်ကအကြီးကကြတဲ့ခီးသွွားလမ်းမကြီးကို PDF တွေကဒီလကုန်ပိုင်းမှာပြိမ့်မယ်လို့ပြောပါတယ်ဒေသခံတွေရဲ့စိုးရိမ်မှုကပါပါလေ
ခူးဆိုကကတော့လည်းနန္တလန်ရှိရဲ့ဒါတို့ဒေါရမကြီးကလည်းနန္တလန်ရှိရဲ့နန္တလန်ကားတွေမထွက်ရတော့ဘူးကိုပြိတ်ထားလိုက်ပြီးအဲ့ဒီဘက်ကစားပောက်ကုန်တွေမှဒီမတော်တော့လူတွေအတွက်ဒုက္ခရောက်တာပေါ့ဗျာကုန်တွေတို့ကြီးတဲ့ကုန်တွေပြတ်သွားမှာပေါ့
သတင်းတွေအပြီးမှာနားဆင်ရဖို့ရှိပါတယ်တခါစစ်ကောင်စီကပြောတဲ့မန္တလေးကအဖမ်းဆီးခံရသူအရေအတွက်ကို PDF တွေပယ်ချလိုက်တဲ့အကြောင်းစစ်စီဖမ်းဆီးမှုတွေပိုများလာတဲ့ရန်ကုန်မြို့ရဲ့အခြေအနေဘင်္ဂလားဒေ့ရှ်မုန်တိုင်းကြောင့်သကိုင်းနဲ့ချင်းမှာအချိန်အခါမဲ့မိုးရွာနိုင်တဲ့အကြောင်းတွေကိုတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့ထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ပြည်သူကိုလာမဲ့နိုင်ငံတကာခီးသွွားတွေပေါ့ကိုဗစ်ရောဂါပိုးစမ်းသပ်စစ်ဆေးမှုတွေတိုးမြင့်မှုသမ္မတဂျိုးဘိုင်ဒန်ကြေညာပေးနေမှာကြေညာလိုက်ပါတယ်ဒီနေ့ဆောင်းရသည့်အမေရိကန်မှာကိုဗစ်ကပ်ရောဂါကိုရင်ဆိုင်ဖြေရှင်းမဲ့အစီအစဉ်ကိုလည်းသမ္မတကချပြခဲ့တာပါ
And it doesn't include shutdowns or lockdowns but widespread vaccinations and boosters
တော်လာလို့ရှာမှုပြီးဆိုတာကန့်တတာတွေမပါပါဘူးဒါပေမဲ့ကာဝယ်ဆင်းနဲ့နောက်ထပ်အားပြည့်စေထိုးတဲ့သူတွေပုံများလာဖို့စမ်းသပ်စစ်ဆေးမှုတွေလုပ်ဖို့နဲ့တခြားအစီအစဉ်တွေအများအပြားပါဝင်ပါတယ်လို့ကြော်ရင်းတွေကအမေရိကန်မျိုးသားကျန်းမာရေးဌာနမှသမ္မတဘိုင်ဒန်ပြောလိုက်တာပါစီကန်တေးအရအရင်တုန်းကနိုင်ငံတကာကခီးသွားတွေအမေရိကန်ကိုမလာခင်၃ရက်အလိုမှာကိုဗစ်ရောဂါကင်းရှင်းကြောင်းအထောက်အထားပြသဖို့တတ်မှတ်ထားပေမဲ့အခုအခါတရက်အလိုပြသရမှာဖြစ်ပါတယ်။စီကန်တေးဟာပြပခီးသွားတွေကမကအမေရိကန်နိုင်ငံသားတွေလည်းအကျုံးဝင်မှာဖြစ်ပါတယ်။အမေရိကန်ကအများပြည်သူသွားလာတဲ့နေရာတွေနဲ့လေဆိပ်တွေမှာနှာခေါင်းစည်းတွေမဖြစ်မနေဝတ်ဆင်ကြရမယ်စီကန်ကိုလည်းဇန်နဝါရီလ18ရက်နေ့ထိတတ်မှတ်ထားတာကိုမတ်လ18ရက်နေ့ထိတည်တံ့တိုးလိုက်ပါတယ်။ Omicron မျိုးကွဲတဲ့ကူးစက်သူအတည်ပြုလူနာဒုတိယတစ်ယောက်အမေရိကန်မှာတွေ့ရှိခဲ့တဲ့ကြာသာပတ်နေ့မှာပဲသမ္မတကစီကန်တည်ထုတ်ပြန်လိုက်တာပါ။သမ္မတဘိုင်ဒန်ရဲ့ကိုဗစ်ကပ်ရောဂါတပ်ဖြည့်ရေးစီစဉ်မှာတော့ကာကွယ်ဆေးမထိုးရသေးတဲ့အမေရိကန်တန်60ကာကွယ်ဆေးထိုးနှံမှုနဲ့ကာကွယ်ဆေးအပြည့်ထိုးထားတဲ့တန်100လောက်ကိုလည်းအားဖြည့်စေနောက်တစ်လုံးထပ်ထိုးဖို့တွေလည်းပါဝင်ပါတယ်
။ဂျာမနီနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးမထားသူတွေအပေါ်ကန့်သတ်မှုအစ်စ်တွေကိုကြာသာပတ်ရင်းနဲ့မှပြဋ္ဌာန်းလိုက်ပါတယ်။ကာကွယ်ဆေးထိုးမထားသူတွေအနေနဲ့မဖြစ်မနေဝယ်စရာမလိုတဲ့ကုန်ပစ္စည်းဆိုင်တွေရင်ကျေးမှုဆိုင်ရာအခမ်းအနားတွေအများပြည်သူအပြန်ပန်းဖြေနားတဲ့နေရာတွေကိုသွားဝင်မပြုဘူးလို့တာဝန်ကနေအနားယူတော့မယ်ဂျာမနီဝန်ကြီးချုပ်အန်ဂျီလီယာမာကဲနဲ့ဝန်ကြီးချုပ်အသစ်ဖြစ်လာတော့မယ်လို့သတ်မှတ်ခံရရတဲ့ဘန်ဒါရေးဝန်ကြီးအိုလစ်ရှိုးတို့ကဘာလင်မြို့တော်မှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဂျာမနီမှာကိုဗစ်စတုတ္တလိုင်းကိုတုံ့ပြန်ဆောင်ရွက်မှုတစ်ခုအနေနဲ့ကိုဗစ်ကာကွယ်ဆေးမထိုးမနေရပြဋ္ဌာန်းဖို့လွတ်တော်မှာစဉ်းစားနေတယ်လို့ဝန်ကြီးချုပ်မာကဲကပြောဆိုပါတယ်ကြာသာပတင်းနေ့တရက်ထဲမှာတင်24နာရီအတွင်းကိုဗစ်ကူးစက်သူ9000ရှိတယ်လို့ကူးစက်ရောဂါလေ့လာရေးဌာန Robert Koch Institute ကပြောဆိုပါရတယ်။ဆေးရုံတွေအနေနဲ့လည်းအစွမ်းကုန်နီးပါးဖြစ်နေပြီဖြစ်တဲ့အတွက်တမျိုးသားလုံးစီးလုံးညင်ညွတ်ကြဖို့နဲ့ပုံမထီရောက်တဲ့နီးလန်းတွေနဲ့တုတ်ပြန်ဆောင်ရွက်ကြဖို့ဝန်ကြီးချုပ် Mark Kelly ကတိုက်တွန်းပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးမနေရပြဋ္ဌာန်းဖို့ကိုအနားယူရမယ့်ဝန်ကြီးချုပ် Mark Kelly နဲ့ဝန်ကြီးချုပ်အသစ်ဖြစ်လာတော့မယ်လို့သတ်မှတ်ခံရတဲ့ Olive Show တို့နှစ်ဦးစလုံးကထောက်ခံပါတယ်။ဒီဥပဒေကိုလွတ်တော်ကအတည်ပြုရင်လာမယ့် February လမှာအသက်ဝင်မှာဖြစ်ပါရခင်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းကနတကာပြည်နယ်မှာ Omicron မျိုးကွဲတဲ့ကူးစက်သူ၂ယောက်ကိုပထမဆုံးအဖြစ်တွေ့ရှိခဲ့ကြောင်းကျန်းမာရေးအရာရှိတွေကြာသပတေးနေ့ကအတည်ပြုလိုက်ပြီးကာကွယ်ဆေးတွေထိုးထားကြဖို့လဲတိုက်တွန်းလိုက်ပါတယ် ပြည်ပကလာတဲ့အသက်46နှစ်နဲ့66နှစ်အရွယ်အမျိုးသားနှုန်းမှာယောဂပိုစစ်ဆေးတွေ့ရှိတာဖြစ်ကြောင်းပြောပေမဲ့ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ကိုမထိပါခြင်းနဲ့အတွက်အိန္ဒိယနိုင်ငံသားလားတခြားနိုင်ငံကလားဆိုတာကိုတော့ပြောဆိုဖို့ညှင်းဆန်နေတာပါကုသသူအတိပြုလူနာနှစ်ယောက်စလုံးဟာယောဂလက္ခဏာပြင်းထန်မှုမရှိတဲ့အကြောင်းနဲ့သူတို့နဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုလည်းနောက်ဆက်တွဲစမ်းသပ်ဆက်ဆေးနေကြောင်းပြောပါရယ်ထိတ်တလန့်ဖြစ်ဖို့မလိုပေမဲ့သတိထားဖို့လိုတဲ့အကြောင်းလဲအိန္ဒိယဆေးသုတေသနကောင်စီအကြီးအကဲဘရန်ဘဂါကာဘာကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါကူးစက်မြန်ဒယ်တာမျိုးကကြောင့်ဧပြီလနဲ့မေလမှာတကြော့ပြန်ကူးစက်မှုတွေနဲ့အကြီးအကျယ်ကျော်လာတဲ့အိန္ဒိယနိုင်ငံမှာကူးစက်မှုတွေရော့လာခြင်းမှာပဲအိုမီကရွန်ပိုးစစ်ကူးစက်မှုတွေ့ရှိခဲ့တာဖြစ်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့အိုမီကရွန်ပိုးစစ်ဟာကူးစက်မှုနှုန်းများနိုင်တဲ့အတွက်သတိပေးထားပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံတကာလေကြောင်းခရီးစဉ်တွေဒီဇင်ဘာလမှာပြန်ဆောက်ဖို့မူလကစီစဉ်ထားပေမဲ့ဗိုလ်ထုတွေကပဲရွှေ့ဆိုင်းလိုက်တာပါ။ပြည်ပခီးစွာတွေပေါ်ပြည်ဝင်ခွင့်ကန့်သတ်ချက်ထုတ်ပြန်တာမျိုးမရှိပေမဲ့လည်းစမ်းသပ်စစ်ဆေးမှုတွေနဲ့တည်ထက်နေထိုင်ရမယ့်သတ်မှတ်ချက်တွေကိုတင်ကျပ်လိုက်ပါတယ်။ကာယောဂါကူးစက်မှုအန္တရာယ်ရှိတယ်လို့သတ်မှတ်ထားတဲ့နိုင်ငံတွေကလာတဲ့ခီးစွာတွေအိန္ဒိယကိုရောက်လာတဲ့အခါစစ်စစ်ခံကြရမှာဖြစ်ပြီးအပြေမတိရမချင်းလေစိတ်ကဖောက်ခွာခွင့်မပြုဖို့လည်းစီကံတင်ကျပ်လိုက်တာဖြစ်ပါတယ
်။ထိုင်းနိုင်ငံမှာအိုမီကရွန်ကိုဗစ်မျိုးကွဲသစ်ကူးစက်မှုကာကွယ်ရေးအတွက်အာဖရိကတိုက်တောင်ပိုင်းနိုင်ငံတွေကထိုင်းနိုင်ငံအတွင်းရောက်ရှိနေတဲ့ခရီးသွားတွေကိုစစ်ဆေးဆောင်ကြည့်မှုတွေပြုလုပ်ဖို့စီစဉ်နေတဲ့အကြောင်းကိုထိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။နိုဝင်ဘာလ15ရက်နေ့ကစလို့လွန်ခဲ့တဲ့နှစ်ပတ်အတွင်းအာဖရိကတိုက်တောင်ပိုင်းနိုင်ငံတွေကနေထိုင်းနိုင်ငံအတွင်းကိုဝင်ရောက်လာခဲ့တဲ့ခရီးသွား983ယောက်ရှိပြီးအခုအချိန်ကမှသူတို့ထိုင်းနိုင်ငံရဲ့ဘယ်မြို့ဘယ်နေရာတွေမှာနေထိုင်နေကြဆဲဆိုတာကိုသိရဖို့အချက်အလက်တွေရှာဖွေစုဆောင်းနေတယ်လို့ထိုင်းရဲတပ်ဖွဲ့အကြီးအကဲကပြောဆိုပါတယ်။ကိုဗစ်မျိုးကွဲသစ် Omicron အာဖရိကမှာတွေ့ရှိရကြောင်းအတည်ပြုချက်တွေထွက်ပေါ်လာပြီးနောက်ပြီးခဲ့တဲ့ရက်သတ္တပတ်အတွင်းကအာဖရိကတောင်ပိုင်း၈နိုင်ငံကခီးသွွားတွေကိုထိုင်းနိုင်ငံအတွင်းဝင်ခွင့်ပိတ်ပင်ခဲ့ပါတယ်။ Omicron ကိုဗစ်မျိုးကွဲသစ်ကူးစက်မှုကိုကာကွယ်ဖို့အတွက်လေကြောင်းအပါဝင်နေဆက်ဝင်အထွက်နေဆက်ဖြတ်ကျော်မှုတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ဖို့ညွှန်ကြားထားတဲ့အကြောင်းကိုလည်းထိုင်းရက်တပ်ဖွဲ့အကြီးအကဲရဲချုပ်စုဝတ်ချန်ရွတ်စွတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ။
ဒီ American Dam နဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါရဲ့ရှင
်ဒီ American Dam မြန်မာဘာသာအစီအစဉ်ရဲ့တောက်ကြနေမနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရန်ကုန်တိုင်းလှန်တရာမြို့နယ်မှာကျူးကျော်ရေးရာတွေကိုရှင်းလင်းဖယ်ရှားနေတဲ့အစီအစဉ်ကိုချက်ချင်းရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရေးအရာရှိမြန်မာစစ်ကောင်းဆောင်ကိုတောင်းဆိုလိုက်ပြီးစစ်တပ်ရဲ့လုပ်ရဟာနိုင်ငံတကာဥပဒေနဲ့မညီဘူးလို့လည်းပြောဆိုလိုက်ကြပါရယ်အတင်းချက်ဖယ်ရှားတာဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေကိုအကြီးအကျယ်ချိုးဖောက်ရောက်ကြောင်းလဲလူနေမှုအဆင့်တန်းနဲ့အညီနေထိုင်ခွင့်ရရှိရေးဆိုင်ရာကုလသမဂ္ဂထူးခိုးဆဲ Black Christian Roger Cooper ပြည်ဝင်ဒုက္ခသည်အခွင့်ရေးဆိုင်ရာထုတ်ကူစဲဆီဆီလီယာဂျမနက်စ်တမန်နဲ့စီယံမွေတင်မှုနဲ့လူခွင့်ရေးဆိုင်ရာထုတ်ကူစဲအိုလီဗီယာဒက်ရှတာတို့ရဲ့ကြာသပတေးနေ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါမြို့တော်တန်ရှင်းအတွဲဆိုတဲ့အကြောင်းပြချက်နဲ့တက်ဆိုင်ရာမြို့နယ်အာဏာပိုင်တွေကလှန်တရားပါဝင်ရန်ကုန်တိုင်းနယ်ကမြို့နယ်တချို့မှာမကြာခင်လာပြီးကဆက်လို့ကျူးကျော်အင်အားတွေကိုအတင်းအကျပ်ဖယ်ရှားနေတာဖြစ်ပါတယ်ပြီးခဲ့တဲ့အော်တိုဘာလ28ရက်နေ့ကလည်းမိသားစု8000လောက်နဲ့နာကျေသုံးတရားမရဘဲအတင်းအကျပ်ဖယ်ရှားခံရရတယ်လို့လည်းပူးတွဲကြေညာချက်မှာဖော်ပြထားတာပါဖယ်ရှားခံရသူတွေအတွက်တင့်တော်တဲ့နေရေးထိုင်ရေးစားဝတ်နေရေးထောက်ပံ့ပေးဖို့လည်းတိုက်တွန်းထားပါတယ်ဆိုရင်ဆရာအချင်းတွေနဲ့ပတ်သက်လို့မြန်မာစစ်တပ်အကြီးအကဲကိုသတိပေးအတိပေးထားပြီးပြဿနာကိုအပြစ်သက်ဖြစ်ရှင်းနိုင်အောင်ကြိုးကြော်နေဆိုင်သူတွေနဲ့တိုင်ပင်ဆွေးနွေးအဖြေရှာဖို့လည်းကုလသမဂ္ဂထူးခိုးဆွေးတွေကထုတ်ပြန်ချက်ထဲမှာတိုက်တွန်းပြောဆိုထားပါတယ
်ရုရှားအနေနဲ့အိန္ဒိယချင်းယူကရိန်းနိုင်ငံကိုစီးရဲအယဝင်ရောက်ကြိုးကြော်တိုက်ခိုက်မယ်ဆိုရင်ဆွေးဝါးတဲ့အကျိုးဆက်တွေကိုခံစားရမှာဖြစ်တယ်လို့အမေရိကန်နိုင်ငံဂျာယေးဝင်ကြီးအန်တိုနီဘလင်ကင်ကရုရှားနိုင်ငံဂျာယေးဝင်ကြီးနဲ့ကြာသပတေးနေ့တွေ့ဆုံစဉ်မှာသတိပေးပြောကြားခဲ့ပါတယ
် Moscow knows very wellthe universe of what's possible
ရုရှားအစိုးရအနေနဲ့ဘာတွေဖြစ်လာနိုင်တယ်ဆိုတာကောင်းကောင်းသိပါတယ်ကျွန်တော်တို့အနေနဲ့ဘာတွေစိုးရင်ပူပန်မှုဖြစ်နေတယ်ဆိုတာကိုအသေးစိတ်ဆွေးနွေးခဲ့ပါတယ်အဲ့ဒီအထက်မှာရုရှားအနေနဲ့ယူကရိန်းကိုနောက်ထပ်တစ်ကြိမ်စစ်ရေးအရရန်ပြုတ်လာနိုင်ခြေတွေနဲ့ယူကရိန်းကိုမတည်ငြိမ်အောင်ပြည်တွင်းကနေလုံခြုံဆောင်ရွက်နေတယ်ဆိုတဲ့ကိစ္စတွေပါဝင်ပါတယ်လို့အမေရိကန်နိုင်ငံဂျာယေးဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါအမေရိကန်နိုင်ငံသားရေးဝင်ကြီးနဲ့ရုရှားနိုင်ငံသားရေးဝင်ကြီးစီဂီလာဗရိုဒ တို့နှစ်ဦးဆွေးနွေးနိုင်ငံစတော့ဟောမြို့မှာတွေ့ဆုံပြီးတဲ့နောက်အခုလိုအမေရိကန်နိုင်ငံသားရဲ့ဝင်ကြီးရဲ့တတိပေးချက်ထွက်ပေါ်လာတာပါရုရှားနိုင်ငံသားရဲ့ဝင်ကြီးကတော့တမရပူတင်ပြောဆိုထားတယ်လို့ပဲကျွန်တော်တို့အနေနဲ့ယူကရိန်းနဲ့ပြောဆိုဆွေးနွေးသွားမှာပါရုရှားအနေနဲ့ဘလို့ပဋိပက္ခမျိုးကိုမှမလိုလားပါဘူးလို့မော်စကိုမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ခင်ဗျာ
ဘယ်လာရုစ်ဆိုရာရရှိတချို့နဲ့အဖွဲ့အစည်းကိုပိတ်ဆို့တန်ခတ်အရေးယူမဲ့အစီအစဉ်တွေကိုအမေရိကန်ကနေဒါဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံတို့ကကြာသပတေးနေ့မှာကျင်းပလိုက်ကြပါတယ်ဘယ်လာရုစ်ဆိုရာဒီမိုကရေစီလူ့ခွင့်ရေးနဲ့နိုင်ငံတကာစတန်မိုးတွေပေါ်ဆက်လက်ဆန့်ကျင်တိုက်ခတ်နေပြီးပြည်ရင်းပြည်ပကပြည်သူတွေကိုလည်းရရဆက်ဆက်ဖိနှိပ်နေတာကြောင့်နောက်ထပ်အရေးယူဖို့ဆုံးဖြတ်ခဲ့တာလို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဘယ်လာရုစ်ဆိုရာအတွက်အထောက်ပံ့ပေးနေတဲ့နိုင်ငံပိုင်လုပ်ငန်းတွေနဲ့သမ္မတအလက်ဆန်ဒါလူကာရှင်ကိုရဲ့သားဖြစ်သူဒီမီထရီပါဝင်လူပုဂ္ဂိုလ်နဲ့လုပ်ငန်း32ခုကိုအမေရိကန်ကတန်ခတ်မှုအသစ်တွေချမှတ်လိုက်တာဖြစ်ပါတယ်။ EU ရဲ့တန်ခတ်မှုတွေမှာတော့ရွှေပြောင်းဝင်ရောက်သူတွေအရေးမှာတာဝန်ရှိတဲ့ဘယ်လာရုစ်ဆိုရာအရာရှိတွေကိုပြစ်မှတ်ထားခဲ့တယ်လို့နိုင်ငံပိုင်လေကြောင်းလိုင်းဖြစ်တဲ့ဘလာဗီးယားနဲ့ရွှေပြောင်းဝင်ရောက်သူတွေကိုခေါ်ဆောင်လာတဲ့စီးရီးယားလေကြောင်းလိုင်းချန်ဝင်းစတိုကိုလည်းထည့်သွင်းခဲ့တာပါ။ဗြိတိန်နိုင်ငံကတန်ခတ်တဲ့စီးမှာတော့ဘယ်လာရုစ်နိုင်ငံပိုင်ဓာတ်မြေဩဇာလုပ်ငန်းပါဝင်ပြီးကနေဒါနိုင်ငံရဲ့စီးမှာတော့အမေရိကန်ကတန်ခတ်လိုက်တဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်း32ခုပါဝင်ခဲ့ပါတယ်
။လီဗျားနိုင်ငံမှာအာနာရှင်ဂဒါဖီရဲ့သားဆာယစ်အယ်အစ္စလမ်ဂဒါဖီကိုတမရရွေးကောက်ပွဲမှာအရွေးခံဖို့ကိုယ်စားလှယ်အဖြစ်ပါဝင်ခွင့်ပေးကြောင်းတရားရုံးကကြာတာပရင်းနေ့မှာချမှတ်လိုက်တယ်လို့သူ့ရဲ့ရှေ့နေကပြောဆိုပါရယ်။ဆာယစ်ဂဒါဖီအပါအဝင်25ဦးကိုကုလတမရရွေးကောက်ပွဲမှာဝင်ဖို့အရေးချင်းမပြည့်မီတဲ့အတွက်ဆိုကလွန်ခဲ့တဲ့လပိုင်းကရွေးကောက်ပွဲကော်မရှင်ကနေပယ်ချထားခဲ့တာဖြစ်ပါတယ်။ဒါမဲ့ဒီဇင်ဘာလ24ရက်နေ့မှာကျင်းပမဲ့တမရရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတင်ထားသူ98ယောက်ထဲမှာ25ယောက်ကိုရွေးကောက်ပွဲကော်မရှင်ကပယ်ထားပါတယ်။ဆိုင်ဂဒါဖီကို2015ခုနှစ်တုန်းကထရီပိုလီတရားရုံးကနေစစ်ရာဇဝင်မှုနဲ့တေတံချမှတ်ထားတာဖြစ်ပါတယ်။သူ့ရဲ့အဖေဂဒါဖီကိုဖယ်ရှားဖို့ကြိုးစားတဲ့အတိုက်ခံတွေကိုတိုက်ခိုက်ခဲ့စဉ်ကစစ်ရာဇဝင်မှုကျူးလွန်ခဲ့တယ်ဆိုတဲ့စွဲချက်နဲ့သူ့ကိုတရားရုံးကတည်တံချထားတာဖြစ်ပါတယ်။တရားရုံးကဆင့်ခေါ်တာကိုသူ့အနေနဲ့လာရောက်ရင်ဆိုင်ခဲ့ခြင်းမရှိပါဘူး။ဆိုင်ဂဒါဖီဟာအာနာရှင်ဂဒါဖီကိုထောက်ခံအားပေးတဲ့အင်အားစုလက်ကျန်တွေရဲ့ခေါင်းဆောင်ဖြစ်နေပါတယ်။အခုလိုပြဿနာတွေကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ရွေးကောက်ပွဲမတည်မငြိမ်ဖြစ်မှာကိုအခက်ခတ်တွေကတော့စိုးရိမ်နေပါတယ
်။တော့ကြနေမနေ့ခင်ထေတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုစုံမိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်มาဖြစ်ပါတယ်အဲ့ဒီတွေကမှကြားပြည်နယ်ကအခြေအနေကိုကြည့်ရအောင်ပါစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့ကြားပြည်နယ်လွိုက်ကော်ကနေဘော်ရခဲအထိပေါက်တဲ့လမ်းမကြီးကိုဒီဇင်ဘာ30တောက်ကြနေ့ကစပြီးရဲအကန့်အသတ်မရှိလမ်းပိတ်ထားမယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF အဖွဲ့ကသတင်းထုတ်ပြန်ပါတယ်စစ်ကောင်စီတပ်တွေအရက်သားရောင်ဆောင်ပြီးတွားနေလို့လမ်းကိုပိတ်မှာဖြစ်တယ်လို့သူတို့ကပြောပါတယ်အရေးပါတဲ့လမ်းမကြီးကိုပိတ်မယ်ဆိုတဲ့ကြေညာချက်အတွက်အခက်အခဲတွေရှိလာနိုင်တယ်လို့ဒေသခံတွေစိုးရိမ်နေတာပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းညံ့ကပြောပြပေးပါအောင်ဗျာ
ကြားပြည်နယ်လွိုက်ကော်မျိုးကနေဒီမော့ဆိုးမျိုးနယ်ကိုဖျက်ပြီးဘော်လခဲအထိတွားနိုင်တဲ့လမ်းမကြီးပေါ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြားပြစ်ခတ်တိုက်ခိုက်တာတွေဖြစ်လေရှိပါတယ်။စစ်ကောင်စီတပ်တွေကအရက်သားတွေလိုဝစ်ဆင်ပြီးတွာလာနေတဲ့အတွက်အဲ့ဒီလမ်းကိုဒီဇင်ဘာလ3ရက်တောက်ကြနေ့ကစပြီးရက်အကန့်အသတ်မရှိပိတ်သွားမယ်လို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကတာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်ပြည်နယ်မှာရှိနေတဲ့မြေခတ်တဲ့တဲ့ကတို့တွာလာမရှာတဲ့နေရာမှာဒီလိုဒီကောင်းကြဒီသက်သာရဲ့ဒီဝတ်စုံနဲ့ဒီကောင်းပြင်းနဲ့တော်လာလို့ရှုံးမှုတွေမလုပ်တော့ဘဲနဲ့ဟိုအရက်သားဒီလိုသူ့ကိုခါကြောက်ပေါ်ပြီးတော့မှတော်လာလို့ရှာလာတာများတယ်ပြီးတော့မှကြီးထောက်တဲ့နေရာမှာဆိုလို့ရှိရင်အရက်သားဝတ်စုံနဲ့တော်လာပြီးတော့မှကြီးထောက်တာများတော့လေအဲ့ဒီပေါ်မှာမြေကြီးတွေမှာကျွန်တော်တို့ကဒီမှာကြီးနေတဲ့လက်ခဲကိုသွားတဲ့နောက်ကျွန်တော်ပိတ်ချရအဖြစ်ကြည့်လာတော့လေကျွန်တော်ပဲဒီကအဒရယ်လက်ရှိတယ်လို့ဒီလိုဖြစ်နေတဲ့အဒရယ်ဒီဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်ပိတ်ရချစ်ဖြစ်တယ
်အခုလိုပြည်နယ်တွင်အဓိကကျတဲ့လမ်းမကြီးကိုအသွားအလာမလုပ်နိုင်အောင်ပိတ်မယ်လို့ KNDF အဖွဲ့ကပြောပြမိလဲဒေသခံတွေရဲ့ကျန်းမာရေးအတွက်သွားလာတာကိုတော့တနည်းနည်းနဲ့စီစဉ်သွားမယ်လို့ပြောပါတယ်
ကျမရေကသူပဲဆိုရတဲ့နေထားမှာဆိုလို့ရှိတော့ကျွန်တော်တို့ဒီနေ့ပုံပြပြပြီးတော့ကြည့်ပြရမှာဖြစ်တယ်
တိုက်ပွဲတွေဖြစ်နေတဲ့ကြားပြည်နယ်မှာစစ်ကောင်စီတပ်တွေကတပ်အပြောင်းလဲလုပ်တာတပ်ရင်အားဖြည့်တင်းတာရိတ်ခါပို့ဆောင်တာတွေမှာလွိုက်ကိုဒီမော့ဆိုဒေါသမကြီးဘော်လခဲလမ်းပိုင်းကိုအသုံးပြုနေတာကြောင့်အခုလိုရက်အကန့်အသတ်မရှိပိတ်ပင်တာလို့လည်းပြောပါတယ်ဒီလိုပိတ်ပင်တာကြောင့်ကုန်စီပြက်လက်ပြီးဒေသခံတွေအတွက်အခက်အခဲရှိလာမယ်လို့လွိုက်ကော်မျိုးကန်တူကပြောပါတယ်
KPDF ကပိတ်တယ်ဗျာအဲ့လိုသူဆိုဘက်ကတော့လည်းနန္တလန်ရှိတယ်တို့ဒေါရမကြီးကနန္တလန်ရှိတယ်နှစ်လားသလုံးကားဒီမထွက်ရတော့ဘူးခုပိတ်ထားလိုက်ပြီအဲ့ဒီဘက်ကစွာတော့ကုန်တို့မှဒီမသွားတော့လူတွေအတွက်ဒုက္ခရောက်တယ်ဗျာကုန်တွေတို့ကြီးတယ်ကုန်တွေပြတ်သွားမှာပေါ့တောက်ကုန်တောက်ကုန်ပြတ်သွားမှာအဲ့ဒီဘက်ကလူတွေရဲတန်းတမ်းရှိလို့ကြီးထားတယ်အများများပြန်ဖွင့်လဲဆိုတော့တမျိုးကဒီတဲ့မကကြာနေမယ်ဆိုရင်တော့အခက်အခဲဖြစ်မှာပေါ့ဗျာ
အခုလို KNDF အဖွဲ့ကလမ်းပိတ်မယ်လို့ပြောထားတဲ့အတွက်ဒေသခံပြည်သူတွေကဒီလမ်းမကြီးပေါ်မှာသွားလာဖို့စိုးရိမ်နေကြပါတယ်။ပြီးခဲ့တဲ့မေလ29ရက်နေ့ကလည်းစည်ရည်တင်းမာနေတဲ့ကြားပြည်နယ်ဘက်ကိုယင်အဝင်နဲ့ရိတ်ခါတင်ပို့မှုတွေစစ်ကောင်စီပိတ်ပင်ခဲ့တော့ကဒေသခံတွေစားနပ်ရိတ်ခါတင်ဆောင်မှုအခက်အခဲရှိခဲ့ပါတယ်။လက်ရှိကြားပြည်နယ်ဘက်မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေရှိနေသေးပါ။နိုဝင်ဘာလ25ရက်နဲ့26ရက်နေ့တွေတုန်းကလည်းရှာရောမြို့နယ်ပန်ချောင်းအနီးကစစ်ကောင်စီတပ်စခန်းကိုကင်နီတပ်မတော် KA နဲ့ KNDF ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့လို့တိုက်ပွဲ၅ကြိမ်ဖြစ်ပွားခဲ့ကြောင်း KNDF ကသတင်းထုတ်ပြန်ထားပါတယ
်။ကိုငင်းညာပြောပြသွားတာပါခင်ဗျာ။အခုတခါတော့မန္တလေးဘက်ကအကြောင်းကိုလည်းတင်ပြကြင်ပါတယ်။မန္တလေးမြို့ကမြို့ပြကျောင်းကျောက်ကြားတပ်ဖွဲ့ဝင်33ဦးကိုလက်နက်တွေဖောက်ခွဲရေးပစ္စည်းတွေနဲ့ဖမ်းဆီးရမိတယ်ဆိုပြီးတော့စစ်ကောင်စီကဒီဇင်ဘာ1ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။အဲ့ဒီအဖမ်းခံရသူတွေဟာလွန်ခဲ့တဲ့နှစ်လလောက်ကလေးကဖမ်းဆီးခံရသူတွေဖြစ်ပြီးစစ်ကောင်စီကထုတ်ပြန်တဲ့စီးရင်ဟာလွဲမှားမှုတွေရှိနေတယ်လို့မန္တလေးမြို့ပြဖြောက်ကြားတပ်ဖွဲ့ခေါင်းဆောင်တဦးကပြောပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးခင်မောင်စိုးမင်းကတင်ပြမှာပ
ါပြီးခဲ့တဲ့နိုဝင်ဘာလအတွင်းမန္တလေးမြို့မှာစစ်ကောင်စီကဖမ်းဆီးရမိသူတွေရဲ့ထုတ်ပေါ်ပြောဆိုချက်တွေအရမန္တလေးမြို့မြို့ပြပျောက်ကြားအဖွဲ့ဝင်33ယောက်ကိုလက်နက်တွေနဲ့အတူဖမ်းဆီးမိရတယ်လို့စစ်ကောင်စီကထုတ်ပြန်ပါတယ်။အခုထုတ်ပြန်လိုက်တဲ့ဖမ်းဆီးရမိသူတွေထဲမှာတဝက်လောက်သာအမှန်တကယ်ဖမ်းဆီးခံရသူတွေဖြစ်ပြီးဒီစီးရင်ထဲမှာပါနေသူတချို့ဟာလက်ရှိမြေပြင်မှာလှုပ်ရှားမှုတွေလုပ်နေစေသူတွေဖြစ်တယ်လို့မန္တလေးမြို့ပြပျောက်ကြားတပ်ဖွဲ့တစ်ခုရဲ့ခေါင်းဆောင်တစ်ယောက်က VOA ကိုပြောပြပါတယ်
။ဟောကျွန်တော်တို့အဲ့ဒီသတင်းအင်းရောက်လာတော့အဲ့ဒီသတင်းတက်လာတော့တွေ့ကြတာပေါ့ကာကန်ရှင်တွေကိုယ်တိုင်အဲတွေ့ကြတယ်ဗောနော်ကျွန်တော်တို့ပါဝင်တွေ့ကြတယ်ဖိုင်ဘာရှင်တွေကိုယ်တိုင်တရင်တွေ့ကြတဲ့အခါမှာပါသွားတွေ့လဲဆိုတော့ကျတော့ဒီ၆ဝက်ကျော်လာမကတာတကယ်ဖန်ခံရတဲ့သူတွေမဟုတ်ဘူးအခုဖန်ခံရတယ်ဆိုတော့ကလေးတွေဒီနောင်ရိုးပျောက်ကြားဆိုတဲ့အဖွဲ့က local PDF ဗောနော်သူရဲ့ local ပေါ့ local လေးနောင်ရိုးပျောက်ကြားဆိုတဲ့အဖွဲ့ကလွန်ခဲ့တဲ့၂လလောက်ကကလေးရနေပြီးပြည်ကြီးတော်ဘက်မှာအဖန်ခံရတဲ့အဖွဲ့အစည်းဖြစ်တယ်သူတို့ကဘယ်ဝန်ကြီးဌာနအောက်ကနေမှချိတ်ဆက်ပြီးစောင့်ရတဲ့အဖွဲ့လည်းမဟုတ်ဘူးအနာရှင်ဒေါ်လန်ကြီးကိုသူတို့တက်နိုင်ရတဲ့ဒေါ်လန်ကြီးရဲ့အဖွဲ့ဖြစ်တဲ့၁၄ရောက်ဖန်ခံရတာဖြစ်တဲ့စက္ကဆက်ဘက်ကဝင်ဆင်ပြီးတော့ဆက်ပြီးတော့ဆက်ဖမ်းသွားတဲ့ကလေးတွေပေါ့အဲတော့အဲ့ကလေးတွေကိုပြန်ထုတ်ပြန်ရင်းနဲ့ဒုတိယကြိမ်တတိယကြိမ်တော့ထုတ်ပြန်ရင်းနဲ့အခုတကယ်အထင်ကြီးရှိနိုင်တယ်ဆိုတဲ့လူတွေအပါအဝင်ပေါ့နော်ဒီ EEO နဲ့မြန်မာကျင်းလည်းလှုပ်ရှားနေတယ်ဒီလိုလိုတော့ကိုယ်တည်းလေ NLD ပါတီကကိုကျော်စိုးလင်းရဲ့ပုံမူထိတ်ကနေတည့်ပြီးတော့ဒီသတင်းထုတ်ပြန်တယ်ဆိုတော့ဒါစက္ကဆက်ဘက်ကအင်မတန်မယုံသားမှုကိုလောက်ကြံပြီးတော့ဖန်ပြီးတဲ့သတင်းဆိုတာခိုင်ခိုင်မာမာဖြစ်ပါလေဗျ။အခုကအဲ့ဒီအဖမ်းခံရတဲ့သူတွေကိုပြန်ပြီးကြီးညာရင်းနဲ့မဖမ်းခံသေးတဲ့သူတွေကိုသူကကြီးညာချက်ထုတ်လိုက်တာပေါ့နော်။ဖမ်းခံရတယ်ဆိုပြီးသူတို့ဘက်ကထုတ်ပြန်လိုက်တာ။ဒါကျွန်တော်ထင်ပါလေဗျ။ဟုတ်။သူတို့ဘက်ကနေပြီးတော့ဒါစိတ်သက်စစ်စင်ကြီးရကျွန်တော်မန္တလေးကိုအဲ့ဒီလိုမျိုးလေးနဲ့သူတို့ပြုမှုတယ်လို့ပဲကျွန်တော်သုံးသပ်မိပါလေ။
မန္တလေးမြို့မှာနေစဉ်ပြစ်ခတ်မှုပောက်ကွဲမှုတွေဇက်တိုက်ရှိနေတာကြောင့်ရောမြို့ပြပျောက်ကြားတပ်ဖွဲ့တွေဖမ်းဆီးရမှုတွေရှိနေတာကြောင့်ပါစစ်ကောင်စီကမန္တလေးမြို့အနှံ့နေရာတိုင်းမှာလုံခြုံရေးတိုးမြင့်ပြီးစစ်ဆေးမှုတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ
်။ဒီရက်ပိုင်းမှာတော့မန္တလေးမှာကတော့သူကဒီမန္တလေးမှာကဟိုတာမန်တဲ့ဆိုင်ရင်ခုရက်ပိုင်းမှာခက်စိတ်စိတ်နဲ့အဲမြောက်တော်လိုင်းရေးသမားတွေပောက်ကွဲလာတာတွေပါတယ်စကားသက်ဘက်ကိုပျောက်ကြားစစ်စင်ရင်းနဲ့ဆင်နွှဲလာတာတွေရှိတဲ့အခါမှာစစ်ဆေးရေးအင်မတန်ကျက်တယ်အဲဒရက်ဆက်ဖြစ်နေတာရှိတယ်ပိုက်စိတ်တိုင်းဖြစ်နေတာရှိ
ဒီကနေ့မှလည်းစစ်ကောင်စီတပ်ဖွဲ့တွေကအင်အားအများအပြားနဲ့မြို့အနှံ့နေရာတော်တော်များများမှာတင်းကျပ်စစ်ဆေးမှုတွေရှိနေတယ်လို့ဒေသခံတဦးကပြောပါတယ်မန္တလေးမြို့မှာစစ်ကောင်စီတပ်တွေလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲပြစ်ခတ်မှုပောက်ကွဲမှုတွေဇက်တိုက်ရှိနေပြီးစစ်အာဏာသိမ်းမှုကိုဆန့်ကျင်တဲ့အကြမ်းဖက်ဆန္ဒပြလှုပ်ရှားမှုတွေကလည်းဇက်တိုက်ရှိနေပါတယ်ခင်ဗျာ
ဦးခမောင်စုံမင်းပြောပြသွားတာဖြစ်ပါတယ်မိုးရင်းကြီးမဟုတ်ပင်မဲ့လဲ အချိန်အခါမဟုတ်ပဲဒီမိုးနိုင်တစ်ခုကြောင့်မိုးသည်ထန်လာနိုင်တဲ့သတင်းပြဖို့ချက်ကိုမတင်ပြခင်မှာအခုတော့ရန်ကုန်မှာဘာတွေဖြစ်နေပြီလဲဆိုတာကိုကြည့်ရအောင်ပါရန်ကုန်မှာလမ်းမကြီးတွေပိတ်ဆို့ပြီးစစ်စစ်ဖမ်းဆီးနေတာတွေကြောင့်ကားတွေပိတ်ပြီးမဆိုင်တဲ့သူတွေပါအများကြီးဒုက္ခရောက်နေရတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်ဘာကြောင့်စစ်ကောင်စီကအတင်းအကျပ်စစ်စေးဖန်းစီတာတွေလုံနေပါတယ်ကိုတိုင်ကြုံတွေ့ခဲ့ရသူတွေရဲ့အမြင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြရတဲ့အခါမှာသူကထူးခြားချက်ကိုစာရှင်းပြပါတယ
်ရန်ကုန်မှာအထူးခြားဆုံးအနေအထားဆိုတာကမြို့ကြီးဆောင်တဲ့အတွင်းမှာအဓိကလမ်းကြီးတွေကိုပိတ်ပြီးတော့ကားတွေကိုဆင့်နေကြတယ်ရှိတယ်ဗျာအေးစီးကားတွေကိုအဓိကထားပြီးစစ်တော့လူငယ်တွေပါလာတယ်ဆိုရင်အထူးသဖြင့်ပို့ပြီးတော့စစ်တာတွေတွေ့ရတယ်။အချို့လူကြီးတွေမိသားစုတွေဆိုလို့ရှိရင်တော့နည်းနည်းပပလောက်ပဲပြဲသွားမှလည်းအားလုံးမှလည်းဆိုရင်ဟာမျိုးတော့ပဲပြောပြီးသွားတယ်။လူငယ်တွေပါလာပြီဆိုတော့ကားပေါ်ဆင်ခိုင်းတယ်ဖုန်းတွေကိုစစ်တယ်အိတ်တွေကိုစစ်တယ်ဘောဒီချက်ကပ်တွေကိုလုတ်တယ်။အဲ့တော့အခုလက်ရှိနေတဲ့ရန်ကုန်မြို့ရဲ့အခင်းအကျင်းဟာအခု၃ရက်ရှိသွားပြီ။လမ်းကြီးကိုပိတ်ပြီးတော့စစ်တဲ့အခါကျတော့ကားတွေရဲ့ traffic တွေ jam နေဖြစ်တယ်။ကားတွေဆောင်ရတဲ့အချိန်ကြီးကြာကြီးသွားတယ်ဗျာ။အချို့ကျတော့လည်းဟိုရုံးပြန်တဲ့လူတွေလည်းရှိနေရုံးသွားမဲ့လူတွေရှိတာပါ။ဖေးတယ်အနေနဲ့ကတော့တော်တော်လေးကိုဒုက္ခရောက်တဲ့အနေအထားမျိုးတွေ့နေရတယ်ဗျာ
။ဟုတ်ကဲ့အခုမျက်မြင်တွေ့ခဲ့ရတာနော်ဒီကိစ္စတွေ
။ဟုတ်ကဲ့ကျွန်တော်ကားကအထက်ပန်းစိုးရန်ကနေပြီးတော့ဘူရာကြီးဂုံးကျော်တရားကိုဆင်းတဲ့အခါမှာစပြီးကျွန်တော်တွေ့ရတာပါနော်။ဒီမျိုးတွေကနေအတက်လမ်းကိုသူတို့ပိတ်ထားတာကိုတွေ့ရတယ်။ဒီကျွန်တော်ကန်တော်လေးဘက်ကိုတက်မဲ့ကားတွေကားတစ်ခုချင်းစီကိုသူတို့စစ်တာကိုတွေ့နေရတယ်။တစ်စီးမှမလွတ်ဘူး။လိုင်းကားဆိုရင်သူတို့ကကြည့်လိုက်တယ်။သူစေရောမတင်အောင်ဆိုတဲ့လူတို့ဆင့်တယ်။လိုင်းကားတစ်စီးလုံးတော့မရှိဘူးပြန်သွားခိုင်းရတယ်။သူတို့ပြင်သူတို့ကကိုပိုင်ကားတွေအမှန်တင်ထားတဲ့ကားတွေမှန်အနှစ်တွေကားထားတဲ့ကားတွေအဲ့ဒီကားတွေကမှလူငယ်တွေမောင်းတဲ့ကားမျိုးတွေလူငယ်တွေ3ယောက်လောက်ပါတဲ့ကားမျိုးတွေဆိုရင်ကားပေါ်နေအကုန်ဆင်းခိုင်းတယ်အလိုလိုမျိုးစီဒါပေမဲ့တခါတလေမှလမ်းသွားလမ်းလောက်ဆက်ပြီးဆက်တာရှိတယ်လေသူတို့မတင်လာတဲ့လူမျိုးတွေကလေးတွေကိုသူတို့ခေါ်ဆက်တာရှိတယ်ဟိုလူတိုင်းတော့မဟုတ်ဘူးဟိုမှာအဖိုးကြီးတွေ၊ဘွားကြီးတွေတွားနေတဲ့ဟာမျိုးမိန်းမကြီးဈေးဝယ်သွားတဲ့ဟာမျိုးတွေသူတို့မဆက်ဘူးကျွန်တော်တို့တာဝန်ပလာဇာဘက်ကိုရောက်တဲ့အခါကျတော့ပလာဇာဘက်မှာလည်းဆင့်နေတာကိုတွေ့နေရတယ်အဲ့ဒီမှာဆိုလို့ရှိရင်ကလေးလူငယ်တယောက်ကအလုတ်ကျန်းကလေးတွေပေါ့ဗျာလက်ထဲမှာလည်းသူတို့လှော့အားတို့ပါတယ်သူ့အသူဖြတ်သွားတဲ့ဟာကိုခေါ်ဆက်ပြီးတော့မှဟိုလူငယ်ဟိုကင်းကတော့သူမပြောတတ်ဘူးနဲ့တူပါတယ်ဗျာအဲ့မှာကလေးပါးနေတာညီဆောင်ကံပါညာကိုဝိုင်းလုပ်ခဲ့ပြီးတော့ကားပေါ်တင်သွားတာလေကျွန်တော်ကားရှိမှလည်းဖြစ်နေ
ဟုတ်ကဲ့ဘယ်မြို့နယ်တွေမှာအဓိကဆင့်နေလဲ
ဒေါင်းတောင်းနေက6မြို့နယ်ပေါ့ဗျာဘူတထောင်တာမွေမင်္ဂလာတောင်ညွန့်ကျောက်တရားပပေးတန်းအဲလာတာအဲ့ဒီဖက်တွေမှာဆင့်တာများတယ
်ဟုတ်ကဲ့ဘာကြောင့်မလို့
ဒီလက်ရှိရှိနေတဲ့ဇေယျတော်ပါပြီးနောက်ပိုင်းမှာတော့ရန်ကုန်မြို့ကိုတော်တော်လေးပိုက်ဆိုင်တိုက်ပြီးသူတို့ရှာနေတဲ့သဘောကိုကျွန်တော်တွေ့နေရတယ်ဗျ။အဒီကမိန်းလန်းတွေကိုတစ်ဖက်ပိတ်ပြီးတော့သူတို့စစ်ကားတွေကိုစစ်တပ်ကဆိုတဲ့စစ်ကားကြီးကိုလမ်းမကိုကန့်လန့်ပြီးပိတ်ပြီးတော့စစ်ကားရဲပါတယ်မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေပါညာတွေပါတယ်ဗျ။တစ်ဖက်ဆိုလို့ရှိရင်အနည်းဆုံးလူ50လောက်ပါတယ်မော်တော်ဘီကေပါတယ်ဗျ
။ဟုတ်ကဲ့ဒီနေ့ထူးခြားမှုရော
ဒီနေ့ဆိုလို့ရှိရင်တော့နည်းနည်းလေးခြောက်တယ်ဟိုစစ်တဲ့အတန်းတော့မကြသေးဘူးယူတယ်ကားတွေကတော်တော်လေးတော့နင်းတယ်အရင်လိုမျိုးဟိုလမ်းတိုင်းကိုပြည့်ပြီးတော့သွားနေတဲ့ကားမျိုးတွေတော့မဟုတ်ဘူးလားဟိုကျွန်တော်ဒီနေ့ဆိုရင်မြို့ထဲရောက်တယ်စွန်တောင်ရောက်တယ်ဥက္ကလာရောက်တယ်ဟိုပြီးခဲ့တဲ့3ရက်လောက်ကတော့အကျန်းပိတ်တာတနေ့တနေ့မှာသူတို့စစ်နေပြီဆိုရင်တောက်လျှောက်ကြီးကို2မိုင်3မိုင်လောက်ထိကားတွေကအကုန်လုံးပိတ်ဆင်းလို့မရဘူးတစ်ဖက်ပိတ်ထားတယ်ကားတွေတချို့ဒီဥမာကျမ်းမာရေးရောက်သွားလာတဲ့လူတွေရှိတယ်ဥမာဟိုစေကန်းပြဖို့လို့ချိန်ထားတဲ့အချိန်ဒီမှာအနောက်ဆက်ဖြစ်တာပါလေအချိန်ကြီးလည်းမရောက်နိုင်ဘူးလွဲလာတယ်အညာရောအဲ့ပြူတွေနေနေတော့တော်တော်လေးတော့ဒုက္ခရောက်တယ်ဗျတချို့တွေလည်းသင်တန်းတွေတက်ကြတဲ့ခလေးတွေရှိတယ်ကျူရှင်တွေတက်နေကြတဲ့ခလေးတွေရှိတယ်အခုလိုကြီးထိန်းချုပ်ပြီးတော့ဟိုစစ်နေတဲ့ခါကျတော့အားလုံးကလူငယ်တွေဘက်ကစိတ်မသက်မသာဖြစ်တာပါဗျကိုယ်အိတ်ချမ်းပါများဘာများပါလာမလဲပေါ့ကိုယ်ဖုန်းများသူတို့စစ်ပြီးတော့တခါတည်းကြလို့ရှိနေဖုန်းထဲမှာဘာမှမပါပဲဖုန်းကောင်းလို့ရှိရင်ဒီကောင်ကယူသိမ့်လိုက်တာရှိတယ်ကျွန်တော်မိတ်ဆွေရဲ့သားသမီးတွေမှာပါတယ် iPhone လို့ပါလို့ကင်ထားတယ်ဆိုဒီကောင်ကအကြောင်းပြပြီးသိမ့်လိုက်တယ်အဲ့တော့ဘာဖြစ်နေလဲလူတွေကတော်တော်လေးကိုစိတ်အနှောက်အယှက်ဖြစ်အောင်တော်တော်များများတော့ဖြစ်နေတော့အောက်တ
ယ်ဟုတ်ကဲ့ Now ရန်ကုန်မှာထူးခြားတာက
ရဘက်တီမှာတော့ဝင်ဆွဲတာတွေဖမ်းတာတွေရှိတယ်အဲ့ဒါတွေတော့ကျွန်တော်တို့နေ့စဉ်နဲ့ညံကြားနေရအဲ့တော့အထူးသဖြင့်လူငယ်တွေရှိနေတဲ့နေရာပေါ့ဗျဥပမာအများပါဖြစ်တော့73နှစ်အရွယ်ပေါ်လာဆောင်မှာနေတဲ့ကလေးတွေများကိုဖမ်းတာတွေတော့တော်တော်များတွေ့နေရတယ်တချို့လဲပတ်သက်လို့ပါဝါတာတွေရှိတယ်တချို့လဲဘာမှဘုံမသိဘာမသိပဲနဲ့ဖမ်းခံလိုက်ရတာတွေရှိတယ်ဒီလိုအနေအထားမျိုးကြီးကတော့မကောင်းဘူးလားသူတို့ဖမ်းတာစီးကြတယ်ရှိသလိုဒီလူငယ်တွေဘက်ကလည်းဒီပေါ်မှာမကျေနပ်တာတွေတော့အများကြီးရှိတယ်လူငယ်တွေမဟုတ်ဘူးတော်တော်များများရန်ကုန်လူငယ်လူသားတွေဘက်ကတော့အဆင်မပြေကြတယ်ရှိတယ်ဆိုတော့ဒါကြီးကပြီးရောမှာတော့မဟုတ်ဘူးဟိုမကျေနပ်ချက်ကရှိနေသေးရောအခုဆိုရင်ပြုနေရတယ်မှာကျူကျော်အိမ်ကြီးဖြတ်ခိုင်းတာတွေရှိတယ်နံပါတ်ဈေးဆိုင်တွေပက်ရှာပေးတာတွေရှိတယ်နောက်ချက်ကမိသားတွေအသေးဆောင်ခိုင်းတာတွေရှိတယ်မီးဖြတ်တယ်လို့မီးလည်းပြတ်တယ်ဗျဒီနေ့ကြောက်သားကိုကြောက်တဲ့ခါကျတော့ကြီးတွေတော်တော်များများမလာကြပါဘူး။ဒါပေမဲ့ listan တို့39လမ်းလမ်း40လို့ကမှပြေးမလာဘူး။ရန်ကုန်မြို့နေလူလူကတော့လုံးဝဒီပေါ်မှာတော့အစာမကြေတာတော့ရှိနေတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်။
တော့ကြနေမနေ့ကင် VOA ရဲ့ရုပ်သံအစီအစဉ်တွေကိုတော်ရရှင်နေရှူစားနားဆင်နေရတာဖြစ်ပါတယ်ခင်ဗျာမကြခင်ဒုတိယပိုင်းနိုင်ရွက်မှာအပတ်စဉ်ကဏ္ဍတွေမတင်ဆက်ခင်အခုအရေးကြီးတဲ့မိုးလေဝသသတင်းတစ်ပုဒ်ကိုတင်ပြချင်ပါတယ်ကပလီပင်လယ်ပြင်မှာဖြစ်ပေါ်နေတဲ့လေးဖြစ်အားနည်းရံဝန်းဟာဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်နိုင်နိုင်တဲ့အတွက်မြန်မာနိုင်ငံမှာအချိန်အခါမဟုတ်မိုးရွာသွန်းလာနိုင်တယ်လို့မိုးစလဌာနတာဝန်ရှိသူက VOA ကိုပြောပါတယ်မုန်တိုင်းအချိန်ကြောင့်ဆီဘေးဒုက္ခသည်တွေအများအပြားရှိတဲ့သကိုင်းတိုင်းနဲ့ချင်းပြည်နယ်မှာအချိန်ကာမှုမိုးရွာနိုင်တယ်လို့သတိပေးထားပါပါရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ရေပြောပြပေးပါအောင်ဗျာ
ဘင်္ဂလားပင်လယ်ရောအရှေ့တောင်ပိုင်းနဲ့ကပလီပင်လယ်ပြင်အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့လေဗီယာနဲ့ရှယ်ဝင်းဟာဒီဇင်ဘာ2ရက်ညပိုင်းမှာမုန်တိုင်းငယ်အဆင့်ကနေဆိုင်ကလုန်းမုန်တိုင်းအဆင့်ထိရောက်လာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကပြောပါတယ်မုန်တိုင်းလမ်းကြောင်းဟာမြန်မာနိုင်ငံကိုဥတီရွေရှားနေရမဟုတ်ပေမဲ့မုန်တိုင်းအချိန်ကြောင့်မြန်မာနိုင်ငံနေရာအချို့မှာအချိန်အခါမဟုတ်မိုးရွာသွန်းနိုင်ပြီးပင်လယ်ပြင်မှာမိုးတက်လေပြင်းကျရောက်နိုင်တယ်လို့မိုးစလတာဝန်ရှိသူက VOA ကိုအခုလိုပြောပါတယ်
။ဒီညနေတောက်မှာတော့ဘာလို့ဒီညနေတမို့ညမှာတော့ဒါကျွန်တော်တို့မုန်တိုင်းရဲ့ဟုတ်နော်မုန်တိုင်းရဲ့ဖြစ်လာနိုင်တယ်ပေါ့နော်ဒီမုန်တိုင်းရဲ့နေရင်ညနေတော့ဒီတိရဲပဲနည်းနည်းအားကောင်းလာနိုင်တယ်ပေါ့နော်ဟုတ်ဆိုင်ကလုံးမုန်တိုင်းပေါ့နော်ဆိုင်ကလုံးမုန်တိုင်းကျင်းတော့အမြင်ပေးတဲ့အဆင့်တစ်ဖြစ်သွားတာပေါ့နော်အဲဒီဒီလေကြောက်နိုင်တယ်လို့တော့ပြန်ဖတ်မှားထားတာပေါ့နော်အဲဒါဖြစ်နိုင်တယ်ဒါကတော့၃ရက်နေတော့ပေါ့နော်၃ရက်ပေါ့နော်ဟုတ်ဒီဒီခိုင်ရဝိုင်းလို့ချင်းလို့ဟောဒီခိုင်တိုင်းဒီပိုင်းအထက်ပိုင်းလို့နောက်ကချင်းပြည်နယ်နောက်ရှမ်းပြည်နယ်မြောက်ပိုင်းပေါ့နော်အဲဒီဘက်တွေတော့ချင်းကမမိုးရွာတာကြီးဖြစ်နိုင်တယ်ပေါ့နော်ဒါဆိုတတိထားမှာပင်လယ်ပြင်မှာဒီပြည်သားလို့လည်းဒါဆိုစောင်းရင်းမုံတိုင်းကကျွန်တော်မြန်မာနိုင်ငံကိုမိုးပိတ်မပေးနိုင်ဘူးလို့အရှိန်နေသားရပါလို့လမ်းကြောင်းနေသားရ။အများကြီးအင်ပက်မဖြစ်ပင်လည်းပင်လည်းပြင်ပေါ့ကျွန်တော်မုံတိုင်းချင်းနေတဲ့အချိန်ဆိုတော့တိုင်းပြည်ထိုင်တာတွေပါရှိတာပေါ့နော်။ဒါတော့မြန်မာတိုင်းကခံစည်းကြမ်းဦးမှာလို့ဒါဒီမုံတိုင်းကိုဒီထားဖို့လို့တော့ဆိုင်ရုံးမုံတိုင်းချင်းနဲ့လေတိုင်းတော့လည်းများလာတာ။
မုန်တိုင်းအချိန်ကြောင့်အချိန်အခါမဟုတ်မိုးရွာသွန်းနိုင်တဲ့နေရာတွေထဲမှာဆီဘေးဒုက္ခသည်တွေအများအပြားတင်းရှောင်နေရတဲ့သခိုင်းတိုင်းနဲ့ချင်းပြည်နယ်တို့ပါဝင်နေပါတယ်။လက်ရှိဆီဘေးရှောင်အများစုရှိတဲ့သခိုင်းတိုင်းတွေကဆီဘေးဒုက္ခသည်တွေကတော့တဘာဝဘေးထက်စစ်ကောင်စီရဲ့စစ်ကြောင်းတွေကိုသာပိုပြီးစိုးရိမ်နေရတယ်လို့ဆီဘေးဒုက္ခသည်တွေကိုကူညီပေးနေသူတွေကအခုလိုပြောပါတယ်
။အခုဒီမှာမိုးရွာမိုးရွာလည်းကျွန်တော်ကအသက်ဝေးလို့ပုံကြီးကြီးနေတယ်ဆိုတော့ပဲရှိတယ်။ဒီစစ်ကောင်စီရဟရင်နဲ့ဘေးနန်းချမှာတော့မုတ်တရင်းကြီးခါမှကြားရတယ်ဒီလိုမျိုးညာဆိုနေဒီလိုမျိုးတောင်တောင်မီးတယ်ကျွန်တော်မိုးလေဝသကြီးတော့ကျွန်တော်တို့ဒင်းရယူရမျိုးလည်းမရှိဘူးစစ်ကောင်စီစစ်ကြောင်းတွေပြောက်သွားပြီဘေးရွာကိုမလုပ်သွားတယ်အဲဒီဘေးလမ်းကြောင်းကိုယူနေတယ်ဘယ်ကိုဥတည်ရဒါပဲကျွန်တော်တို့သိရစိတ်ဝင်စားတာဒါပဲဒင်းရယူတယ်ကျွန်တော်မိုးလေဝသကြီးပါရီညာကျွန်တော်တို့စိတ်ဝင်စားနိုင်ဖြစ်နေတယ်ဟုတ်ကူအခုကျွန်တော်တို့ပြည်သူတွေကအားလို့ရတော့ဟုတ်အဲအေးချင်းရဖြစ်နေတယ်ကျွန်တော်ဒီလုပ်ငန်းကိုင်ကမိုးလေဝသကိုစိတ်ဝင်စားနိုင်တယ်ဗောဗျာဒီဒီ channel တွေရရှိကြည့်မယ်ပေါ့ဒါတွေကြည့်လို့ရတယ်အခုကတော့ပြီးနေရတာဆိုကျွန်တော်တို့ကဒီဘယ်လိုမလဲဒီဦးပြီးရမလဲဘယ်လိုချောင်ပြရမလဲဒီဦးရောက်နေပြီလေဒါဝဲကြည့်ရတာမိုးလေဝသကိုကျွန်တော်တို့ကတက်ပြီးတော့ဘီမစားချင်ဘူ
းစစ်ဘေးရှောင်နေရသူအများစုဟာဘေးလွတ်ရာတောတောင်တွေရဲ့မှာပုန်းခွန်နေရတာဖြစ်တဲ့အတွက် internet line လည်းတိတ်မမိကြဘူးလို့ပြောပါတယ်စစ်ကောင်စီတပ်တွေထိုးစစ်ဆင်နေတဲ့ဇိုင်းတိုင်းနဲ့ချင်းပြည်နယ်ဘက်နေရာတချို့မှာတယ်လီဖုန်းလိုင်းတွေလည်းပြတ်တောက်နေတဲ့အတွက်မိုးလေဝသသတင်းတွေသိရှိနိုင်မှုမလွယ်တဲ့အခြေအနေဖြစ်နေပါတယ်ခင်ဗျာ
။ကိုရဲမွန်ရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ။မကြခင်စက္ကန့်ပိုင်းအတွင်းမှာမြန်မာရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ဗျာ
။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ရန်တို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTL 70B Asia Bing Juru Channel 13ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတ ကျို့ရဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုရှိသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်းပါခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American အတန်းကတောက်ကြနေမနက်ခင်းအစီအစဉ်လေးကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ49 kHz 6153လိုင်းလမီတာ190 kHz 1505ကပါထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍနဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
တကယ်လည်းကတော့စစ်တွေကနေပြန်ပုံကိုတော်တဲ့ကားကြီးလောက်ပဲကောက်သိနေလို့ပဲမြင်ပါတယ်။ဟိုအဲ့လိုကောက်လိုက်တဲ့အတွက်တော့ကုန်စည်မြင်မှာ
ရခိုင်ပြည်နယ်မှာလမ်းဝင်ထွက်ဂေကြီးတွေပြန်ကောက်လာတဲ့ကိစ္စဒေသခံတွေရဲ့ရင်ဖွင့်တန်တွေကိုနောက်ပိုင်းမှာပြည်စုံကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဦးအောင်ခင်ရဲ့မြမာရေးသုံးသက်ချက်ကိုတင်ပြပါမယ်။ချင်းတိုင်းသားတွေဟာကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေး Federal Democracy အရေးအတွက်တိုက်ပွဲဝင်နေကြတယ်ဆိုပေမဲ့ Democracy နိုင်ငံရေးဓလေ့ကျင်300မှာအားနည်းပုံကိုဥအောင်ခင်ကသုံးသက်ရေးသားတင်ပြထားပါတယ်ဗျာ
။ချင်းပြည်သူ့ကော်မတီတက်တဲ့ချင်းမျိုးသားတပ်ဦးရဲ့ခုခံရေးစစ်ပွဲတွေမှာစစ်ကောင်စီဘက်ကအကြမ်းဆုံးများတဲ့တဲ့င်းမကြာခဏကြားရပါတယ်။ချင်းတပ်တွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးDemocracy ရေးနဲ့ Federal ရေးအတွက်ဆောင်ရွက်မယ်လို့ဆိုပါတယ်။ဒါကြောင့်မို့နိုင်ငံရေးမှာတာမန်ချင်းပြည်သူတွေဘယ်လောက်စိတ်ဝင်စားကြလဲဆိုတာကိုစမ်းစစ်လေ့လာဖို့လိုပါတယ်။တိုက်ဆိုင်ရင်တော့ဒီကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်ဟာခါမြို့တော်အခြေစိုက်ချင်းဘရစ်ကုတေသနဌာနက2019မှာအစီရင်ခံစာထုတ်ဝေပါတယ်။ချင်းပြည်နယ်နိုင်ငံရေးကိုလေ့လာထားတာဖြစ်ပါတယ်။ပြည်သူ့ကိုယ်စားလှယ်ကတည်းကနိုင်ငံရေးမှာပါဝင်လာရတယ်ဆိုတာကိုသဘောပေါက်ရဲ့လားရွေးကောက်တင်ရောက်ခါရတဲ့လွတ်တော်ကိုယ်စားလှယ်ကိုဘယ်လိုသဘောထားကြလဲစရာတွေကိုသိရှိနိုင်ဖို့အတွက်ချင်းပြည်နယ်မှာ၅လကွင်းစင်သုတေသနလုပ်ပါတယ်ချင်းပြည်နယ်မှာမြို့နယ်၉နယ်ရှိပြီးမြို့နယ်တစ်နယ်ကလွတ်တော်ကိုယ်စားလှယ်၂ဦးစီရွေးရမှုရွေးကောက်ခါကိုယ်စားလှယ်၁၂ဦးနဲ့စစ်တပ်ကိုယ်စားလှယ်၆ဦးစုစုပေါင်းဆက်ရှိဦးရှိပါသည်ချင်းပြည်နယ်လွတ်တော်မှာကော်မတီ၈ခုရှိဦးမယ်ပြည်သူ့ဆက်ဆံရေးကိစ္စနဲ့မဆိုင်တာတွေတွေ့ရပါသည
်ငါလာသူတေသနစစ်တမ်းလုပ်ပြီးသုံးသက်တဲ့အခါချင်းတိုင်းသားအများစုဟာနိုင်ငံရေးကိုသိပြီးစိတ်ဝင်စားတာမဟုတ်ကြောင်းသိရပါတယ်မင်းမြန်းစုံစမ်းတဲ့ချင်းလူဦးရေ1000ကျော်မှာနိုင်ငံရေးကိုအလွန်စိတ်ဝင်စားသူ14ရာခိုင်နှုန်းသာရှိပြီးလုံးဝစိတ်ဝင်စားသူက3ရာခိုင်နှုန်းရှိပါတယ်နိုင်ငံရေးမှာအသင့်အတင့်စိတ်ဝင်စားသူလူဦးရေက33ရာခိုင်နှုန်းရှိနေပါလေ။ဒါပေမဲ့မိမိရဲ့လွတ်တော်ကိုယ်စားလှယ်အမည်ကိုမှန်မှန်ကန်ကန်ပြောနိုင်သူ26ရာခိုင်နှုန်းသာရှိပါလေ။ချင်းတိုင်းသားအများစုဟာမဲဆန္ဒပေးတာကိုသာနိုင်ငံရေးလုပ်တာလို့ယူဆကြပါလေ။နိုင်ငံရေးလှူရှားမှုတွေမှာတော့စိတ်ဝင်စားမှုနည်းတယ်လို့ဖော်ပြပါလေ။ဥပမာရက်ရွာအရေးကိစ္စနဲ့ပတ်သက်တဲ့လူမှုစည်းဝေးပွဲတွေတက်တဲ့လူက32ရာခိုင်နှုန်းသာရှိပါလေ။တိုင်းပြည်အရေးမှာအလှူငွေထည့်ဝင်ထောက်ခံသူက900ကျိုင်နှုန်းသာရှိပြီးအင်တာနက်မှာဝင်ရောက်ဆွေးနွေးသူ600ကျိုင်နှုန်းသာရှိပါတယ
်လွတ်တော်ကိုယ်စားလှယ်တဲ့မဲဆန္ဒရှင်တွဲဆုံတဲ့ဓလေ့ဟာချင်းပြည်နယ်မှာအလွန်ရှားပါတယ်ရွေးကောက်ပွဲကျင်းပချိန်မှာလာတွေ့ကြပြီးရွေးကောက်ပွဲပြီးတာနဲ့မတွေ့ကြတော့ဘူးလို့သိရပါတယ်လွတ်တော်အမတ်တဦးဆိုရင်ရွေးကောက်တင်မြောက်ခံရပြီးတဲ့နောက်သူ့မဲဆန္ဒနယ်ကိုတခါမှမတော်ဘူးလို့ဆိုပါလေ။ကျမရေးမကောင်းလို့မတော်ဖြစ်တာလို့စင်ကြေးပေးပါလေ။လွတ်တော်ကိုယ်စားလှယ်နဲ့တွဲဆုံတဲ့မဲဆန္ဒရှင်တွေရှိတယ်လို့မဲဆန္ဒရှင်နဲ့မကြာခဏတွေ့ကျင်တဲ့လွတ်တော်အမတ်တွေလည်းရှိပါလေ။လွတ်တော်မှာဘာတွေလောက်ခိုင်နေလဲဆိုတာကိုမဲဆန္ဒရှင်ကိုအကြောင်းကြားဖို့လွတ်တော်ကိုယ်စားလှယ်မှာတာဝန်ရှိတယ်လို့မြင်ကြတာများပါလေ
။လွတ်တော်ကိုယ်စားလှယ်နဲ့မဲဆန္ဒရှင်ဆက်ဆံရေးကောင်းမွန်မှုကိစ္စမှာတွားရည်လာရေးအခြေခံအဆောက်အုံကောင်းဖို့လိုပါတယ်။ကာလန့်နေကောင်းမွန်ဖို့နဲ့လွတ်တော်ကိုယ်စားလှယ်ရုံးမှာအမှုတန်းအလုံးလောက်ရှိဖို့ကလည်းအရေးကြီးပြန်ပါလေ။မဲဆန္ဒရှင်ရေးရအတွက်ချင်းပြည်နယ်လွတ်တော်မှာမော်တော်ကား2စီးသာရှိပါတယ်။ ပြည်နယ်မြောက်ပိုင်းအတွက်တစည်းတောင်ပိုင်းအတွက်တစည်းဖြစ်ပါတယ်ပြည်နယ်လွှတ်တော်အနေနဲ့ဝက်ဘ်ဆိုက်ကောင်းကောင်းမွန်မွန်ဖွင့်ထားပြီးလူမှုကွန်ရက်ကနေမေဆန္ဒရှင်အနေနဲ့ဆက်သွယ်နိုင်တယ်လို့ချင်းဘရစ်စတူဒီယိုတနာဌာနကဆိုပါတယ်ပြည်သူ့ဆန္ဒနဲ့ပြည်သူလူအချက်တွေကိုရောင်းပြမဟနိုင်တဲ့ကိုယ်စားလှယ်စနစ်နဲ့အစားထိုးဖို့လိုလားကြတယ်လို့လဲချင်းဘရစ်အစီရင်ခံစာမှာဖော
က်ထိတွေ့မှုနည်းတယ်ကိုယ်စားလှယ်စနစ်ကိုချင်းတိုင်းသားအများစုကမလိုလားကြောင်းသိရပါတယ်ဒီမိုကရေစီဆိုတာဟာပြည်သူကပြည်သူအတွက်တင်မြှောက်တဲ့အစိုးရဖြစ်လို့မဲဆန္ဒရှင်တွေရဲ့လိုအပ်ချက်ဖြစ်စေနိုင်မဲ့နိုင်ငံရေးစနစ်ကိုပြောင်းလဲကျင့်သုံးရမယ်လို့ဆိုပါတယ်လွတ်တော်ကိုယ်စားလှယ်ကိုအယုံကြည်မရှိတဲ့မဲဆန္ဒရှင်တွေလက်ရှိပါတယ်လွတ်တော်ကိုယ်စားလှယ်နဲ့ဝန်ကြီးတွေဟာကိုကျိုးစည်းဝါကိုသာအဓိကထားကြပြီးပြည်သူအရေးကိုစိတ်မဝင်စားဘူးလို့မြင်သူလက်ရှိပါတယ်ပြည်သူအကျိုးတည်ဖို့ရင်ကိုကျိုးမရှာတဲ့ကိုယ်စားလှယ်ကိုမဲဆန္ဒပေးနိုင်ဖို့အရေးကြီးပါတယ်ဒါပေမဲ့2018ကဟာခါမျိုးမှာတွစ်ဆုံမင်းမြန်းတဲ့အခါချင်းပြည်နယ်တစ်ခွေလုံးမှာအာဂတိလိုက်စားမှုတွေရှိနေပြီးပြည်နယ်အစိုးရလည်းဘာမှမတက်နိုင်ဘူးလို့ဆိုပါတယ်။ဟာခါဒေတာကံတွေကိုတွစ်ဆုံမင်းမြတ်တဲ့အခါမှာလွတ်တော်ကိုယ်စားလှယ်နဲ့အစ်စ်မြင့်တဲ့အရာတန်းအများစုဟာအာဂတိလိုက်စားကြတယ်လို့မြင်ကြပါတယ်။ပြည်သူလူထုကနိုင်ငံရေးမှာစိတ်ဝင်စားမှုနေပါလေလေနိုင်ငံရေးသမားတွေဖို့အာဂတိလိုက်စားမှုကောင်းလေလေဖြစ်နေကုန်ရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်အခုတော့ကျန်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာကိုဗစ်မျိုးကွဲသစ် Omicron စိုးရင်ရမှုကိုပြောပြထားပါတယ်ကိုဗစ် -19 မျိုးကွဲသစ် Omicron ကိုတောင်အာဖရိကမှာစတင်တွေ့ရှိခဲ့တဲ့ရပ်ပိုင်းအတွင်းမှာပဲကမ္ဘာခေါင်းဆောင်ကြီးတွေကိုယ်တိုင်ထွက်ပြီးစိုးရင်တကြီးတားမြစ်ကန့်သတ်တာတွေကြီးညာလာရပါတယ်အဓိကဘာတွေသိထားဖို့လိုအပ်ပါသလဲဘာတွေသတိထားသင့်ပါသလဲဒီအကြောင်းနယူးယောက်မြို့ Wake of Hype ဆေးရုံကညွှန်ကြားရေးမှူးလက်ဖြင့်မြန်မာပြည်ကကိုဗစ်လူနာတွေကိုတယ်လီဖုန်းကနေတဆင့်ကူညီကူသပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆွေးနွေးတင်ပြထားပါတယ်ဗျာ
ဟုတ်ကဲ့ဒေါက်တာဇေယျသက်နဲ့ကျွန်တော်တို့ဒီကိုဗစ်မျိုးကွဲတဲ့ဒီတောင်အာဖရိကမှာပေါ့နော်ပြီးခဲ့တဲ့ဘက်ကစတွေ့ခဲ့ပြီးတာကနေစပြီးတော့ချက်ချင်းဆိုလိုပဲပေါ့နော်တကမ္ဘာလုံးဒီစိုးရင်သွားခဲ့တဲ့အနေအထားမှာမြန်မာနိုင်ငံထက်ပေါ်ဆက်ရဘယ်လောက်ထိစိုးရင်ရပြီးတော့ဘယ်လိုစကာကွယ်တင်တာကိုအဓိကပြောမှာမို့အရေးကြီးဆုံးဆိုရင်ဘာစရှင်းပြခြင်းလဲဆရာ
အခုအများစုပေါ့နော်အရန်နဲ့တကမ္ဘာလုံးမှာအထူးဖြစ်ပေါ့နော်အနောက်နိုင်ငံတွေဖြစ်တဲ့ဥရောပရဲ့နောက်အမေရိကပေါ့နော်နောက် British တော့တော်တော်နိုင်ငံတော်တော်များများမှာတော့အရန် alarming sign တွေဟို restriction တွေဟိုကာမြစ်တဲ့ဟာတွေပါတယ်တော်တော်လေးကိုလုတ်လာတယ်ဘာဖြစ်လို့လုတ်လဲဆိုတော့ဒီ virus ကအခုလက်ရှိကျွန်တော်တို့သိထားတဲ့အညာဆိုရင်ပေါ့နော်အခု50 mutation လောက်ဖြစ်ထားတယ်လို့ပြောတယ်ဆိုတော့ဒါကတော်တော်လေးကို mutation တွေများတယ်ပေါ့လေဆိုအဲ့ mutation တွေများတဲ့အဲမှာသူတို့သိထားတဲ့တစ်ချက်ကဘာလဲဆိုတော့ဒီရောဂါပြန့်ပွားမှုပေါ့နော် transmissibility ကိုဖြစ်စေနိုင်တဲ့အပိုင်းက delta တဲ့ပုံများနိုင်တယ်လို့သူတို့က use ထားပြီးသွားပြီဆိုတော့အဲ့ဒါတော်တော်လေးကိုသူကကြောက်တယ်။ဘာလို့ကြောက်လဲဆိုတော့ဟို Delta တုန်းကလေတချို့နိုင်ငံတွေမှာအသေးကြောက်တွေကျွန်တော်ရှိခဲ့တယ်။အဲ့အသေးကြောက်ရှိတာဆိုတော့ဒီ virus ကူးစက်တာမြန်တဲ့အခါကျတော့ကျွန်တော်နယူးယောက်မှာဖြစ်တယ်လို့ပဲပေါ့။ကမ္ဘာမှာအသေးပြောက်အများဆုံးဖြစ်ခဲ့သွားတာ။သိန်းနဲ့ချီပြီးဆုံးရှုံးသွားတယ်။ဆိုတော့ဘာလို့ဆုံးရှုံးသွားလဲဆိုတော့ transmit ဖြစ်တာဟုတ်တယ်။အရန်မြန်တဲ့အခါကျတော့လူကြီးအများကြီးဆေးရုံရောက်လာ။ရောက်လာတဲ့အခါမှာဆေးရုံမှာဆရာဝန်အနေထားတွေမရှိတော့ဒီ health care system တွေ collapse ဖြစ်သွားတယ်။အဲ့ဒီတပိုင်းပါတယ်ပေါ့နော်နောက်တစ်ခုကလည်းဒီ health care system တွေကနေတစင်သူတို့အင်အားလူတွေကိုကူးဝါတယ်အသက်အရွယ်ဟိုကြီးတဲ့လူတွေကိုဒုက္ခရောက်ဝါတယ
်ဟုတ်ကဲ့ဆရာဆိုလိုတာကတော့ဒီ delta မတိုင်ခင်တုန်းက US မှာအထူးသဖြင့်တော့အသေးပြောင်းများခဲ့ရတဲ့နေရာမှာပေါ့နော်အခုလိုစိုးရိမ်မှုမရှိခဲ့ဘူးပေါ့ဆရာနော
်ဟုတ်ပါတယ်နံပါတ်1ကျွန်တော်တို့ prepare မလုပ်ခဲ့ဘူးအဲ့ဒီချိန်တုန်းက travel restriction လုံးဝမလုပ်ခဲ့ဘူးဘာဖြစ်လို့လဲဆိုတော့မလာနိုင်ပါဘူးလေဆိုပြီးတော့တွတ်ထားတယ်အဲ့ဒီတုန်းကလည်းဟို information ပေးတဲ့နိုင်ငံကလည်းဒီလိုမျိုးလေကနေကူးရတာမဟုတ်ဘူးလို့လို့ဟို information တွေကအတိအကျမပါတဲ့ဟာလေပါတာပေါ့နော်ဆိုတော့အဲ့ဒီအကြောင်းညာတစ်ခုတည်းနဲ့ချင်းကျွန်တော်တို့ဒီ US မှာဒီ virus ကပြန့်သွားပြီးတော့အကြီးအကျယ်ဒုက္ခရောက်တွားတာဆိုတော့ဒါ example ကိုတကမ္ဘာလုံးကလူတွေကယူကြတယ်ကို Delta ဖြစ်တဲ့အချိန်တုန်းက US မှာဒီလောက်ကြီးထိဒ ဒုက္ခမရောက်နိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ Delta မှာတော့ကအိန္ဒိယမှာဖြစ်တဲ့အချိန်မှာ US မှာတော်တော်လေးကို prepare လုပ်လိုက်တယ်။အိန္ဒိယဟာနှစ်ပတ်တည်းပိတ်ချလိုက်တာ။လုံးဝလာလို့မရအောင်။ဒီလိုမျိုးတွေလှုပ်ရှားလိုက်တဲ့အခါမှာ at least or when our အဲ့မဲ့ကျွန်တော်ပြောချင်တဲ့သဘောကဒီ Delta ဒီအိန္ဒိယမှာစတွေ့လာတယ်ပေါ့နော်။ဒါပေမဲ့လည်းနောက်ဆုံးကြတဲ့အခါကျတော့ဥရောပတားကြီးနောက်ဆုံးတစ်ခုတော့ဒီ America အကုန်လုံးဖြစ်သွားတာပေါ့လေ။ဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့အခုတောင်အာဖရိကမှာစပြီးတွေ့တယ်လို့ပြောပေမဲ့ကျွန်တော်သိသလောက်ကတော့14နိုင်ငံ15နိုင်ငံရှိနေပြီတွေ့တာအနည်းစားဆုံးပြောရလို့ရှိရင်အမေရိကန်နဲ့အနည်းစားဆုံးကနေဒါပေါ့နော်ပမာနိုင်ငံနဲ့အနည်းစားဆုံးဆိုတော့ဟောင်ကောင်ဒီရှေ့တောင်အာရှမှာတော့ဒီတခြားနိုင်ငံတွေတော့ပမာနိုင်ငံအင်ဂျီနားချင်းနိုင်ငံတွေတော့တခုမှမပြောသေးဘူးပေါ့မပြောသေးရဆိုတာမရှိသေးဘူးလို့ပြောတာတော့မဟုတ်ဘူးပေါ့နော်ဘာလို့လဲဆိုတော့မဆန်းသက်နိုင်သေးတဲ့အပိုင်းနဲ့ပါရင်ပါမယ
်ဟုတ်ကဲ့ဆရာအဲ့တော့အခုဒီတောင်အာဖရိကမှာကတော့ဒီကုဆက်မြန်နိုင်တဲ့ပိုတက်ကိုစံသက်တွေ့ကြတာအပြင်အားလုံးတိအောင်ထုတ်ပြန်လိုက်တဲ့အတွက်ကဘာကြီးမာဒီလူတိုင်းကျင့်ဆင်ဖို့အတွက်အထောက်အကူပြုသွားတဲ့သဘောပေါ့ဆရာနော
်ဟုတ်ပါဒီဟို gene sequence ကိုဒီတောင်အာဖရိက scientist တွေက alarming ပေါ့နော်ကဘာကိုစပြီးတော့ပေးလိုက်တာပေါ့နော် message တစ်ခုပေးလိုက်တာဒီလေယာဉ်နဲ့အစဉ်ကူတဲ့ virus ဖြစ်တဲ့အတွက်ကြောင့်ဒီ surface ကိုထိလာတယ်နောက်တစ်ခုကကူးကြီးတန်းကြီးတွားနေကြတဲ့လူတွေရှိတယ်ဆိုတော့ဒီအပိုင်းတွေကဖြစ်လာနိုင်မှာပဲလေဥမာအခုဆိုရင်ဂျာမနီမှာတော်တော်လေးဒုက္ခရောက်တယ်ဒီကိုဗစ်ကိုဆိုတော့ဒီဥရောပမှာကျန်တဲ့နိုင်ငံတွေအီတလီမှာတော်တော်ဒုက္ခရောက်တယ်ပြီးသွားတဲ့ခါကျလို့ရှိရင်ဂျာမနီကတလောက်ကြီးထိဒုက္ခရောက်တဲ့နေရာမှာမပါဘူးအခုချိန်ကျမှဘုံတိုင်းဆိုပြီးတော့ကိစ္စအများကြီးတက်လာတယ်ပြီးတော့အပေပြောက်နှလုံးလေးတွေများလာတယ်ဆိုတော့အဲ့ဒီအပိုင်းကဒီကိုရိုနာဗိုင်းရပ်စ်ကကြောက်စရာကောင်းတဲ့ဟိုဘယ်လိုခေါ်မလဲအီဘိုလာတို့ဘာတို့လိုမျိုးအရန်တည်တဲ့ဗိုင်းရပ်စ်မဟုတ်ဘူးကွယ်ဒါပေမဲ့အရန်ကူးစက်မြန်တဲ့ခါကျတော့ကျွန်တော်တို့စေယုံတေယုံမှာကျွန်တော်တို့ကိုယ်တိုင်နဲ့လှုပ်ခဲ့ရတယ်လူနာအရင်ညားလာတဲ့ခါကျရင်ကျွန်တော်မနိုင်ဘူးကိုမနိုင်ဘူးဆိုတာကျွန်တော်တို့စေအဝင်နဲ့ပြောတာမဟုတ်ဘူးစေယုံတေယုံလုံးရဲ့ function လုပ်ရတဲ့ဟာဘယ်သူမှမနိုင်တော့ဘူးကိုအဲ့ဒါအဓိကစိုးရွားတဲ့အချက်ပဲဒီကိုရိုနာဗိုင်းရပ်စ်ဆိုတော့ကျွန်တော်တို့သိတဲ့တစ်ချက်ကတော့အရင် transmission ကိုများနိုင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုကူးစက်မြန်နိုင်ခြင်းရှိတာအပြင်ပေါ့နော်မြန်မာနိုင်ငံအတွက်တခြားရောအရေးကြီးတာသိတယ်လားရှိတယ်လားဆရာ
vaccine ကို invasion ပေါ့နော်ကျွန်တော်တို့ invasion ပဲကျွန်တော်တို့ကသုံးပါတယ်ဘာလို့လဲဆိုတော့ vaccine effective မဖြစ်ဘူးလို့တော့ကျွန်တော်မသုံးနိုင်ဘူး။ဘာဖြစ်လို့လဲဆိုတော့ကိုယ်ခန္ဓာထဲမှာရှိတဲ့ antibody တွေထွက်လာတဲ့ခါကျတော့ဒီ spike protein အကုန်လုံးမှာပေါ်အခု90 mutation ဖြစ်တဲ့အတွက်ကြောင့်ဒီ vaccine ထိုးထားလို့ရှိရင်အယောက်တရာထိုးထားလို့ရှိရင်90လောက်ကတော့ okay တာဖြစ်ရင်ဖြစ်မယ်။နောက်ထပ်90ကမ okay တာဖြစ်ရင်ဖြစ်မယ်။ဒါမှမဟုတ်လေတချို့ vaccine တွေကတော့50 80လောက်ရှိသွားမယ်။ကျို့ vaccine တွေကတော့3 50ပတ်ဝန်းကျင်ဖြစ်သွားမယ်ပေါ့
။ Okay ဆိုတော့ဒီ vaccine ကမထိရောက်တဲ့ဆက်လို့ရှိရင်ထိရမှုအနေနဲ့ပြောကြလာနိုင်တယ်ပေါ့ဆရာနော်တချို့ကုနိုင်တယ်ပေါ့
ဟုတ်ပါတယ်ပြောကြပါမှာအဲ့တော့ vaccine ထိုးထားပေးတဲ့လူတွေမှာလည်းဒီရောဂါကုအောင်နိုင်ပေါ့လေဆိုတော့အဲ့ဒါကိုကျွန်တော်တို့ကအခု vaccine ကလည်းအခုသူတို့ပြောနေတာတောင်အာဖရိကမှာဘာလို့စတွေ့လဲဆိုတော့ number 1ကတောင်အာဖရိကမှာ vaccine hesitancy ပေါ့လေဟို vaccine ကိုထိုးဖို့ကြောက်တဲ့ဟာတော်တော်လေးကိုများတယ်လို့ပြောတယ်နောက်တစ်ချက်ကလည်း global vaccine inequality ပေါ့နော်ဟိုလူတိုင်းလူတိုင်းမှာမရနိုင်တဲ့အခြေအနေတခုရှိတယ်ပေါ့လေဆိုတော့အဲ့ဒီအကြောင်းအရာတွေပေါ်မှာမူတည်ပြီးတော့ဒီလိုမျိုး vaccine ကိုစပြီးတော့ invade လုပ်နိုင်တယ်စပြီးတော့ထိုးပေါက်လာနိုင်တယ်မျိုးကွဲပေါ့လာတယ
်โอเคကာကွယ်ဆေးထိုးနှုတ်နည်းတဲ့အနေထားမှာပေါ့ဆရာနော
်ဟုတ်တယ်ဘာလို့လဲဆိုတော့ तू ကဒီအရင်တော့တောင်အာဖရိကမျိုးကွဲတခုကတော်တော်လေးကိုတချို့ vaccine တွေ50ရာခိုင်နှုန်းလောက်ပဲသူဖြင့် AstraZeneca ကိုပေါ့နော်50ရာခိုင်နှုန်းအောက်ထိနေပါလောက်ကိုဖြစ်တယ်ဆိုပြီးတော့ပြောပြတဲ့ဟာရှိပါတယ်အဲ့ဒီပထမဆုံးတောင်အာဖရိကမှာစတွေ့တဲ့လူကတော့ HIV ရောဂါပေါ့နော်ပြီးတော့ तू က HIV ရောဂါမှာမှဆေးမကုပဲနဲ့အစ်အနေထားဖြစ်နေတဲ့လူပေါ့နော်အဲ့ရလူတယောက်မှတွေ့တယ်လို့ပြောပါတယ်ဆိုတော့ချုံငုံပြီးပြောချင်တဲ့တဘောတော့ဒီလိုတောင်အာဖရိကမှာ HIV ရောဂါပိုးတွေနဲ့ဆေးမကူတဲ့တောင်အာဖရိကရဲ့လို့ပြောတာမဟုတ်ပါဘူးလေဒီအာဖရိကတိုင်းမှာတော်တော်လေးတော့ HIV ကဒီနေ့ဒီချိန်ဒီ control လုပ်လို့မရနိုင်သေးတဲ့အခြေအနေတခုတော့ရှိတာပေါ့နော် US တို့ဒီ Europe နဲ့နှိုင်းယှဉ်လိုက်လို့ရှိရင်လေဆိုတော့ဒါတွေအကုန်လုံးကလည်း inequity ပေါ့နော်ဟိုဆေးကိုမြင့်မြတ်တာမရနိုင်တဲ့အခြေအနေတခုပေါ့နော်ဘာကြောင့်လဲဆိုတော့ဒီဆေးဆိုတာလည်းအဲ့နိုင်ငံတွေမှာက WHO ပေးမှာပဲရတာဟု
တ်ကဲ့ကျေးဇူးများကြီးပ
ါကူဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍဖြစ်ပါရယ်ခင်ဗျာအခုတခါတော့ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
အစဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တယင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေတာတိုင်းသားသတင်း6တွေကနေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလောကမှာနားဆင်ရမှာတွေကတော့ကရင်လူမျိုးအများဆုံးနေထိုင်တဲ့ထိုင်းနယ်စပ်အုံဖြန်ဒုက္ခသည်စခန်းမှာကိုဗစ် -19 ကူးစက်ခံရသူ400ကျော်ရှိလာနေပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်ကျွမ်းမှုကြောင့်ကက်သလစ်ဘုရားကျောင်းအပါအဝင်အိမ်ပေါင်း96လုံးမီးလောင်ခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်မှာလန်ဒတာဖြတ်တန်းခါတွေကိုပြန်လည်ကောက်ခံဖို့အတွက်ပြည်နယ်အစိုးရကစီစဉ်နေတဲ့အကြောင်းတွေကိုကြားကြရမှာပါနော်။
ကျမကနန်းဟောင်ပါရှင်သတင်းတွေကိုဆိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါထိုင်းနိုင်ငံတက်ခရိုင်အတွင်းမှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခတွေစခန်းမှာကိုဗစ် -19 ကူးစက်ခံရသူတိုးလာနေပြီးစိုးရိမ်နေရတဲ့အခြေအနေထက်မှရှိနေစေလို့စခန်းတာဝန်ရှိသူတွေကပြောပါတယ်အဲ့ဒီစခန်းမှာပြီးခဲ့တဲ့အောက်တိုဘာလကတည်းကကျန်းမာရေးဝန်ထမ်းထံကနေတဆင့်ကိုဗစ်ကူးစက်ခံရတာကိုစတင်တွေ့ရှိခဲ့ပြီးတဲ့နောက်ထပ်မံစစ်ဆေးရမှာတော့နိုဝင်ဘာလအထိကူးစက်ခံရသူ400ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေမှာပဲရှိနေသေးကြောင်းစခန်းဥက္ကဋ္ဌဇော်နီတို့ကပြောပါရယ်အုံဖြန်ဒုက္ခတွေစခန်းမှာဆက်လက်နေထိုင်သူအယောက် 8,000 ကျော်ရှိနေပြီးအသက်18နှစ်ကနေ60ကျော်အထိအယောက် 3,000 ကျော်မှာ COVID-19 ကာကွယ်ဆေးထိုးနှံပေးထားပြီလို့လည်းသိရပါရယ် COVID ကူးစက်ခံရတဲ့အထက်မှာတက်ကြီးပိုင်းနှစ်ဦးသေဆုံးပြီးတချို့တက်တာလာပြီမဲ့လည်းဒုက္ခတွေစခန်းတစ်ခုလုံးလော့ကဒေါင်းချထားနေရဆဲဖြစ်တယ်လို့စခန်းတာဝန်ရှိသူထံကသိရပါရယ်
ချင်းပြည်နယ်ထန်တလန်းမြို့မှာနိုဝင်ဘာလ29ရက်နေ့တုန်းကမီးလောင်ကျွမ်းမှုကြောင့်စိန်နီကောရပ်ကက်သလစ်ဘုရားကျောင်းအပါဝင်အင်ခြေ96လုံးမီးလောင်ပြာကျခဲ့ရတယ်လို့ထန်တလန်းနေရာချထားရေးကော်မတီကထုတ်ပြန်ထားပါတယ်။အဲ့ဒီမီးလောင်ကျွမ်းမှုဟာစစ်ကောင်စီတပ်သားတွေရဲ့ပြည်နယ်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်လောင်ကျွမ်းခဲ့တာဖြစ်တယ်လို့သိရပြီးမြို့ပေါ်ရပ်ကွက်မှာဖြစ်တဲ့စုံမွန်ရပ်ကွက်ကနေ41လုံးဆက်ပြွေးရပ်ကွက်ကစိန်နီကောလစ်ကက်သလစ်ဘုရားကျောင်းအပါဝင်39လုံးလုံဒီရက်ကွက်က16လုံးတို့ပါဝင်တယ်လို့စီးရင်တွေထဲမှာဖော်ပြထားပါတယ်အင်ချေ2000ကျော်ရှိတဲ့ထန်တလန်းမြို့မှာပြီးခဲ့တဲ့စက်တင်ဘာလကစပြီးနိုဝင်ဘာလအထိစစ်ကောင်စီတပ်ရဲ့လက်နက်ကြီးပစ်ခတ်မှုနဲ့မီးရှို့မှုတွေကြောင့်လူနေအိမ်မီးလောင်ကျွမ်းမှု6ကြိမ်မြောက်ဖြစ်ပွားခဲ့ပြီးဖျားကျောင်း4ကျောင်းအပါဝင်အင်ချေ350မီးလောင်ကျွမ်းပြာကျခဲ့ပြီးဖြစ်ပါတယ်။ထန်တလန်းမြို့မှာစစ်ကောင်စီတပ်နဲ့ချင်းပြည်တို့ကကွယ်ရေးတပ် CDF ထန်တလန်းတပ်တို့အကြားစက်တင်ဘာလကစပြီးတိုက်ပွဲဖြစ်ပွားပြီးတဲ့နောက်မီးလောင်ကျွမ်းမှုတွေဆက်တိုက်ဖြစ်ပွားလာနေတာဖြစ်ပါတယ်။
စစ်ဆန့်ကျင်ရေးဆန္ဒထုတ်ဖော်တဲ့အတွက်ထောင်ဒဏ်နှစ်ကျော်ချမှတ်ခံထားရတဲ့ရခိုင်တပ်ကတော်ចောင်းသား၄ဦးအမှုကိုဒီဇင်ဘာလပထမအပတ်မှာအပြစ်သက်လျှောက်လဲချက်ပေးမယ်လို့သိရပါတယ်။ထောင်ချခံထားရတဲ့ចောင်းသားတွေကတော့ရခိုင်ပြည်ចောင်းသားတမကပြန်ကြားရေးတာဝန်ခံကိုကျော်ထေး၊တွဲဖက်ပြန်ကြားရေးတာဝန်ခံဦးသားနိုင်၊ကြောက်ဖြူပညာရေးကောလိပ်ကကိုမြတ်စိုးဝင်းနဲ့တကုံတပ်ကတော်ကကိုကောင်းထွန်းတို့ဖြစ်ကြပါတယ်။ဒီလိုအမှုကိုအပြစ်သက်လျှောက်လဲချက်ချတဲ့အခါမှာလွတ်မြောက်လာဖို့ဒါမှမဟုတ်ထောင်ဒဏ်ချုပ်ပေးဖို့အကောင်းဆုံးမျှော်လင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။သူတို့၄ဦးကိုလွန်ခဲ့တဲ့2020ခုနှစ်ကအစိုးရနဲ့စစ်တပ်ဆန့်ကျင်ရေးဆန္ဒပြတဲ့အတွက်နိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905နဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်29ရို့နဲ့တရားစွဲဆိုပြီးထောင်ဒဏ်နှစ်နဲ့6လချမှတ်ထားပါတယ်။
မွန်ပြည်နယ်ရင်းမြစ်နယ်ကအစိုးရဝန်ထမ်းတွေအတွက်မော်လမြိုင်ကနေလစာထုတ်ပြီးငွေတွေကိုတည်ဆောင်လာတဲ့ပန်ကန်းနစီလန်ခီးမှခြုံခိုတိုက်ခိုက်ခံရလို့ကာသမားတယောက်တည်ဆုံးပြီးရဲတယောက်တနတ်ထိမှန်ခဲ့ပါတယ်နွန်ဘာလကုံပိုင်းကရေးမြုံနဲ့တူရဲတက်ဖွဲ့မှုတူရဲမှုမြင့်ဝင်တဲ့ဘန်မန်နေဂျာဦးမြင့်နိုင်တို့အပါအဝင်လုံချုံရဲတက်စိတ်လိုက်ပါတဲ့ကာနစီကိုနှစ်ကရင်လန်းဝအလွန်အောင်တာယာနဲ့ကနင်ကမော့ရွာအကြမော်လမြန်ရေးဝေးပြေးလမ်းမပေါ်မှာမော်တော်ယာဉ်မောင်းနေသွားနေစဉ်လက်နက်ကင်တက်ဖွဲ့တစ်ဖွဲ့ကဂျူတင်ဆောင်ဆိုင်နေပြီးခြုံခိုတိုက်ခိုက်တာဖြစ်ပါတယ်ရဲတပ်ဖွဲ့နဲ့အပြန်အလှန်ပြစ်ခတ်ခဲ့ကြပြီးအစိုးရဝန်ထမ်းတွေရဲ့လစာတွေမဆုံးရှုံးခဲ့ပေမယ့်ဘန်မန်နေဂျာရဲ့ရင်မောင်းဦးမြင့်ဦးပွဲချင်းပြီးတည်ဆုံပြီးရဲတပ်သားဥက္ကမင်းဦးရဲ့ရာဖက်ပေါင်မှလည်းကြည်စံဖောက်ဝင်ထိမှန်တန်ရာရခဲ့ပြီးတော့လမိုင်းမြို့စေယုံကိုပို့ဆောင်ကူတရပါတယ်။အဲ့ဒီဂျုံကိုတိုက်ခိုက်မှုဖြစ်ပွားတဲ့နေရာတဝိုက်မှာကေမျိုးသားအစည်းယုံ KNU တပ်ဖွဲ့ဝင်တွေလှုပ်ရှားနေတယ်လို့ရေးမြို့ PDF တွေစခန်းချလှုပ်ရှားနေထိုင်မှုတွေလည်းရှိတယ်လို့ဒေတာခန်တွေကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်မှာဆိုင်ရှင်လုပ်ငန်းရှင်တွေကိုTNLA ကောက်ခွန်ဌာနကခေါ်ယူတွေ့ဆုံပြီးဒီနေ့ကုန်အခွန်အရေးပေးဆောင်ဖို့ဆင့်ဆိုထားပါတယ်။ကိုပိကူးဆက်မှုလက်နက်ကင်တပ်ဖွဲ့များကြားပฏิပက္ခတွေဖြစ်ပွားမှုကြောင့်အခက်အခဲရင်ဆိုင်နေရတဲ့နမ်ခမ်းဒေသခံတွေကိုအခုလိုအခွန်ကောက်ခံမယ်ဆိုတာကြောင့်အခွန်လျှော့ပေးဖို့ရွာသားတွေကပြောဆိုနေကြပါတယ်။ဒီ TNL ထိန်းချုပ်လှုပ်ရှားတဲ့နေရာတွေမှာကောက်ခံကြောင်းပြောခွင့်ရပုံမူတအကျော်ကပြောပါရယ်။
အခုသတင်းလွှာကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာလန်ဒတာဖြတ်သန်းကားတွေကိုပြန်လည်ကောက်ခံဖို့ပြည်နယ်အစိုးရကစစ်ကောင်စီကိုမကြသေးမီကတင်ပြထားပါတယ်။အခုလိုမျိုးလန်ဒတာကားတွေကောက်ခံရင်ပြည်သူတွေကိုဘယ်လိုမျိုးထိခိုက်နိုင်မလဲ။ရခိုင်ပြည်သူတွေရဲ့အမြင်တွေကဘယ်လိုမျိုးရှိနေတယ်လဲဆိုတာကိုမောင်အေးကလည်းစူးစီးတင်ဆက်ထားပါတယ်ရှင်။
ဝင်လာဖောက်ဒေးရှင်းတာတာဥခိုင်ကောက်ဆန်ကတော့လန်ဒတာကောက်ခံဖို့အာဏာပိုင်တွေစီစဉ်နေတဲ့အပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်။ဒီကိုတွေ့နေတဲ့နိုင်ငံတွေမှာဆိုရင်တော့လန်တကြားဟိုကောက်တာတွေကပြီးတော့ရှိနေတာပေါ့။ဒါပေမဲ့လန်တကြားတွေအထံထားတဲ့ကောက်တယ်လို့လန်တွေတကြားတွေကိုလည်းကောက်မှာအောင်ပြင်ဖို့တော့လိုတာပေါ့နော်။နောက်တစ်ခုကဒီမိုကရေစီစနစ်မှာလန်တကြားကောက်ရတယ်လို့အဲ့လို
ရခိုင်ပြည်မှာသောလာမြတဲ့ဂိုက်စပနဒီတဒါရာမောက်တဒါကျောက်တန်းဆိုင်ဆဲရေကိန်းနဲ့တခါနေရာခနာခုပါဝန်စူးစူးပေါက်စီခုမှာလန်တဒါဖြစ်တဲ့ခါကောက်ခံဖို့ပြင်းနေအစွေရကအာနာသိန်းဆိုင်ကောက်စီကိုမကြသိမီကတံပြထားတာပါရခိုင်ပြည်မှာလန်တဒါဖြစ်တဲ့ခါကောက်ခံမှုတွေကိုအရန်အန်အယ်ဒီအစွေရလာထကဖြတ်သိမ်းခဲ့ပေမဲ့အခုဆိုင်ကောက်စီအာနာသိန်းပြီးနောက်ပိုင်းမှာပြန်လေကောက်ခံဖို့စီစဉ်လ
ဒီကတော့ဒီခိုင်ကောက်ဆန်ကစားပြောပါတယ်ဒီကတော့ဒီခိုင်ကြီးကျေရတော့တော်တော်များများထိခိုက်ကြပါဘာကြောင့်လဲလို့ပြောရင်ဒီခိုင်ကြီးမှာကငွေကလေးကလမ်းတွေတရားတွေကောက်တာမဟုတ်ဘူးနောက်တစ်ခုကလမ်းတရားကောက်တဲ့နေရာမှာတကယ်တမ်းကတော့ကားကြီးတွေပေါ်တော့ဒီစစ်ပြေးကနေပြန်ပုံကိုတော့တဲ့ကားတွေလောက်ပဲကောက်သေးတယ်လို့ပဲမြင်ပါတယ် ဒါကြောင့်လည်းလို့ဆိုတော့ဒီလိုဒီခါကျင်းနေလို့ခေတ်မှာသွားနေတဲ့မျိုးတွေမှာသွားနေတဲ့ကားလေးတွေကတော့မော်တော်ဆိုင်ကြီးတို့သုံးပြီးတော့အဲဒီဒေတာတွေမှာသွားတဲ့ကားတွေကိုတော့မကောက်သေးဘူးလို့ညီလာပေါ်တော့အဲ့လိုကောက်လိုက်တဲ့အတွက်တော့ကုန်စင်မင်းကြီးမအားရတယ်နောက်ပြီးတော့ကားကားကြီးတဲ့တာတွေထုံလာအောင်ပေါ်တာဒါပြည်သူတွေကငွေကလေးရရှင်းရနေတဲ့အချိန်မှာဖြတ်ပြီးတော့ပြည်သူတွေဆိုချစ်လာမှာတော့ လူမွေးလုံငန်းတွေလုပ်နေတဲ့ကိုအန်သားကြီးကလည်းဒေသဖွံ့ဖြိုးရေးအတွက်တခြားနယ်လမ်းတွေနဲ့လို့လို့ရတဲ့အတွက်ဂိတ်ကြီးကောက်ခွဲဖို့အစီအစဉ်သဘောမတူဘူးလို့ပြောပါတယ်။ကျွန်တော်အနေနဲ့ကတော့ဒီလမ်းတစ်ခါဂိတ်ကြီးရဲ့ပုံမှန်ကိုလုံးဝကိုမဖြစ်သင့်ဘူးလို့သိရှင်ဘူး။ဒါပေမဲ့ဒေသခံပြည်သူတွေပုံသေးလို့လားဂိတ်ကြောင်ရယ်ဒီကာရမဝေတ္တဒီကာရမဝေပုံရနားလာမယ်လို့တော့ကျွန်တော်အေ
ောင်စီတက်ကနေဒေသခံလူထုတွေကိုစစ်ဆေးမေးမြန်းမှုတွေလုပ်နေတာကြောင့်ဒေသခံပြည်သူတွေဟာနေထိုင်စားသောက်ဖို့အခက်အခဲတွေရှိနေကြပါတယ်။ဒီအကြောင်းကိုတော့လမ်းဖော်မကနေစူးစီးတင်ဆက်ပေးထားပါတယ်။
ရန်ဆောင်မြို့မှာအာဏာသိမ်းစစ်တပ်ကနေဒေသတွင်းသွာလာနေတဲ့ပြည်သူလူထုကိုလမ်းကနေစောင့်ကြပ်စစ်ဆေးနေပြီးလက်ကင်ဖုံးမပါတဲ့သူကိုဒဏ်ငွေတွေရိုက်နေတယ်လို့တပ်ဦးရက်ွက်သားတဦးကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်
စစ်သားတွေကလမ်းမှာစောင့်နေပြီးစစ်ဆေးတယ်ဖုံးမတွေ့ရင်လည်းတလူကြောင့်ဖြစ်ဖြစ်ဒဏ်ငွေ 5,000 စောင့်ခိုင်းတယ်ပတ်စံမပေးရင်လည်းလူကသွားလို့မရဘူးပြောတော့ပတ်စံပေးခဲ့ရတယ်
စစ်တပ်ဟာဘတ်ထူးတပ်ဝင်ပေါက်နေရနဲ့မြို့တွင်းလမ်းမကြီးရဲ့တခြားနေရာတွေမှာစောင့်ဆိုင်နေပြီးလမ်းသွန်းလမ်းလာပြည်သူကိုတားမြစ်စစ်ဆေးခဲ့ကြတာဖြစ်ပါတယ်။တပ်ကစောင့်ကြစစ်ဆေးမှုတွေလုပ်နေတဲ့အတွက်မြို့ခံတွေကအင်ဂျင်မထွက်ရဲအလုပ်မသွားရဲပဲဖြစ်နေကြောင်းချင်းကွင်းရက်ွက်သားဒေသခံတဦးကလည်းအခုလို့ပြော ြောပါတယ
်
တရှိမှမဟုတ်ဘူးလမ်းပေါ်မှာလည်းစစ်ဆေးဖို့လာစောင့်နေတာမျိုးတွေရှိတယ်ထင်ကွင်းဘက်မှာဆိုရင်သူတို့လာစောင့်လို့ပြည်သူတော်တော်များများကအပြင်းမထွက်ရဲဘူးစားဖို့တောက်ဖို့ဝယ်ဖို့တိုင်းလည်းသူတို့ကအရန်စစ်ဆေးနေများလား
အလားတူပင်လောင်းစီဆိုင်မိုးပြဲတွေဖက်မှာတော့ကိုဗစ်အကြောင်းပြပြီးဒေသခံလူထုကိုအိမ်ပြန်မထွက်နိုင်အောင်မြို့လော့ကဒေါင်းချခိုင်းပြီးရဲနဲ့ကျန်းမာရေးဌာနကလမ်းတွေမှာစောင့်ချက်စစ်ဆေးနေတယ်လို့သိရပါတယ်။အခုလိုမြို့လော့ကဒေါင်းချထားပြီးဈေးတွေပါပိတ်ထားတဲ့အပေါ်လေယာခင်းစင်းချိန်၊တင်းနံဆွတ်ချိန်မှာရခင်းစင်းသူတွေကိုချက်ကျွေးဖို့အစားတောက်ပြက်လက်မှန်ကိုဒေသခံတွေကစိုးရိမ်နေပြီးကုန်စည်နှုံးတွေလည်းတက်နေပါတယ်။စစ်ကောင်စီဟာရက်ွက်လူကြီးတွေစီကိုလည်းတတ်တွင်းလှုပ်အားပေးဖို့အတွက်လိုအပ်ရင်အချိန်မရွေးခေါ်မှာဖြစ်တာကြောင့်ရက်ွက်သားတွေကိုပို့ပေးစီလို့ကြောင်းပြောထားတယ်လို့ရက်ဆော့ဒေသခံတွေကပြောပါတယ်။ဒီအတွက်စစ်ကောင်စီဟာဥပဒေကိုအလွဲသုံးစားလုပ်ပြီးမူမမှန်တဲ့လှုပ်ဆောင်ချက်တွေလုပ်နေကြောင်းရက်ဆော့မြို့နယ်ကရှေ့နေတူကထောက်ပြပြောဆိုလိုက်ပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ထိုင်းနိုင်ငံတက်ခရိုင်တွင်းမှာကရင်လူမျိုးအများဆုံးနေထိုင်တဲ့အုံဖြန်ဒုက္ခတဲ့စခန်းမှာကိုဗစ် -19 ကူးစက်ခံရသူ400ကျော်ရှိလာတဲ့အတွက်စိုးရိမ်ရတဲ့အခြေအနေထက်မှရှိနေကြောင်းစခန်းတာဝန်ရှိသူကပြောပါရယ်ချင်းပြည်နယ်ထန်တလန်မြို့မှာမီးလောင်ကျွမ်းမှုကြောင့်စိတ်နီကိုလတ်ကက်သလစ်ဖခင်ကျောင်းအပါအဝင်အိမ်ပေါင်း96လုံးမီးလောင်ပြကျခဲ့ပါရယ်
သရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းလာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းချီဆိုင်ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ။VOA ရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါအ
မေရိကန်ပြည်သူ့ကိုလာမဲ့နိုင်ငံတကာခီးသွားတွေပေါ်ကိုဗစ်ရောဂါပိုဆန်းသက်ဆစ်ဆဲမှုတွေတုံ့ပြန်မှုတမန်ဂျိုးပိုင်တင်ကြာသာပေးနေမှာကြေညာလိုက်ပါတယ်ဒီနေ့ဆောင်းရသည်အမေရိကန်မှာကိုဗစ်ကပ်ရောဂါကိုရင်ဆိုင်ဖြစ်ရှင်းမဲ့ဆစ်ဆင်ကိုလည်းတမန်ကချပြသွားခဲ့တာပါတော်လာလှူရှာမှုတွေပိတ်ဆို့တာကန့်တတတာတွေမပါဝင်ပေမဲ့ကာကွယ်ဆေးနဲ့နောက်ထပ်အားပြည့်စေထိုးရသူတွေပုံများလာစေဖို့စစ်သက်စစ်ဆေးမှုတွေပိုလို့ဖို့နဲ့တခြားဆစ်ဆင်တွေအများပြားပါဝင်နေကြောင်းကြာသာပေးနေကအမေရိကန်မျိုးသားချမ်းမာရေးဌာနမှတမန်ပိုင်ကပြောလိုက်တာပါစီကန်တေးရအရင်နှောင်းကနိုင်ငံတကာခီးသွားတွေအမေရိကန်ကိုမလာခင်၃ရက်အလိုမှာကိုဗစ်ရောဂါခင်းရှင်ကြောင်းအထောက်အထားပြသဖို့တတ်မှတ်ထားပေမဲ့အခုခါမှာတော့တရက်အလိုပြသရမှာဖြစ်ပါတယ်။အင်းနီချင်းယူကရိန်းနိုင်ငံကိုရုရှားကကျူးကျော်တက်ခိုက်လာမယ်ဆိုရင်နောက်ဆက်တွဲကြီးမားတဲ့အကျိုးဆက်တွေရင်ဆိုင်ရလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရုရှားနိုင်ငံခြားရေးဝန်ကြီးကိုသတိပေးလိုက်ပါတယ်။နှစ်ဖက်ကြားပြဿနာတွေကိုတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့လဲဆွီဒင်နိုင်ငံစတော့ဟ ோம் မြို့မှာရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့နဲ့တွေ့ဆုံတဲ့ဝန်ကြီးဘလင်ကင်ကတိုက်တွန်းပြောဆိုသွားခဲ့တာပါ။ရန်ကုန်တိုက်လှိုင်းသာယာမြို့နယ်မှာကျူးကျော်အင်အားတွေကိုရှင်းလင်းဖယ်ရှားနေတဲ့အစီအစဉ်တွေကိုချက်ချင်းရပ်ဖို့ကုလသမဂ္ဂလူ့ခွင့်ရရှိပြီးမြန်မာစစ်ကောင်စီကိုတောက်ဆလိုက်ပြီးစစ်တပ်ရဲ့လုပ်ရဟာနိုင်ငံကဥပဒေနဲ့မညီဘူးလို့လည်းပြောဆိုလိုက်ပါတယ်။အတင်းကျပ်ဖယ်ရှားတာဟာနိုင်ငံကလူ့ခွင့်ဥပဒေကိုအကြီးအကျယ်ချိုးဖောက်ရောက်တဲ့အကြောင်းလဲလူနေမှုအဆင့်တန်းနဲ့ညီနေထိုင်ခွင့်ရရှိရေးဆရာကုလသမဂ္ဂထုတ်ကိုယ်စားလှယ် Black Krishna Raja Kopa ပြည်တွင်းဒုက္ခသည်ခွင့်ရေးဆရာထုတ်ကိုယ်စားလှယ် Cecilia Jimenez Demanui နဲ့စီရင်မှုတည်မှုနဲ့လူ့ခွင့်ရေးဆရာထုတ်ကိုယ်စားလှယ် Olivia Dashutaro ရဲ့ကြာသာပင်နဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရဲမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ကြပါတယ်။ VO ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့လိုင်းလက်မီတာ190အပြင် VO ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ပေးကြတာဖြစ်ပါတယ်။သတင်းရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါလိမ့်။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.